Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ် February လ2ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံရဲ့ပြည်သူ့လွတ်တော်ဒုတိယအကြိမ်ညီလာခံနေ့မနေ့ကစတင်ကျင်းပပါတယ်အမေရိကန်သမ္မတရွေးကောက်ပွဲရဲ့ပထမအဆင့်ဖြစ်တဲ့ပါတီတွင်းရွေးကောက်ပွဲတွေကိုအိုင်အိုဝါပြည်နယ်မှာအခုမဲပေးနေကြပြီဖြစ်ပါတယ်ဇီကာဗိုင်းရပ်စ်ပိုးဟာကမ္ဘာလူထုကျန်းမာရေးကိုချင်းချောက်နေတဲ့အနေဖြစ်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူကြေညာပေးတော့မှာပါခင်ဗျာ
ကောင်းပါပြီကိုစားဝင်လာရေမနေ့ကနေပြည်တော်မှာ NLD လွှတ်တော်ကိုယ်စားလှယ်အများစုလွှမ်းမိုးထားတဲ့ဒုတိယအကြိမ်လွှတ်တော်တက်တန်းစတင်ခဲ့တာနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကဘယ်လိုတုံ့ပြန်ခဲ့ကြပါသလဲ
We congratulate all the newly elected members of parliament as they take their seats on the first day of Burma's new union
parliament. ဒါကတော့ American နိုင်ငံသားရဲ့ဌာနကပြောခွင့်ရပုဂ္ဂိုလ်ကနေလွှတ်တော်ကိုယ်စားလှယ်အသစ်တွေကိုဂုဏ်ပြုစကားပြောဆိုသွားတာပါတရင်းစီစဉ်အပြီးမှာအပြည့်အစုံတင်ဆက်ပေးမှာပါရှင်အဲ့ဒီနောက်မှာလဲနိုင်ငံတကာသုတေသီတဦးနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ရမှာပါအဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင
်မြန်မာနိုင်ငံရဲ့ဒုတိယအကြိမ်ပြည်သူ့လွတ်တော်ညီလာခံကိုတင်းတင်းလာနေကစတင်လိုက်တာမှာရွေးကောက်ခံပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကဂရုတစ္ဆာပြုခဲ့ကြပြီးတဲ့နောက်လွတ်တော်တဘာပတိလွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတို့ကိုအသီးသီးရွေးကောက်တင်မြှောက်ခဲ့ကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟုလုံးမှုဆောင်လည်းဖြစ်တာမွေမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးဝင်းမြင့်ကိုပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခဲ့ကြပါတယ်ပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌကိုတော့ပြည်ထောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဦးတီခွန်မြတ်ကိုရွေးချယ်ခဲ့ပါတယ်ဒုတိယအကြိမ်မြောက်ပြည်သူ့လွတ်တော်ဥက္ကဋ္ဌတဲ့ဦးဝင်းမြင့်ကဒီမိုကရေစီအတွင်းကူးပြောင်းရေးကာလမှာပြည်သူတွေကိုစားပြုဥပဒေပြုကြမဲ့လွတ်တော်အမတ်တည်အနေနဲ့ကိုယ်တိုင်ဥပဒေတွေကိုမချိုးဖောက်ကြဖို့တိုက်တွန်းပြောကြားခဲ့ပါတယ်2015ခုနှစ်အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့ဒုတိယကြိမ်ပြည်သူ့လွတ်တော်ပထမအစိုးရမှာရွေးကောက်ခံပြည်သူ့လွတ်တော်အမတ်တည်လက်မှတ်ရေးထိုးခဲ့ကြခြင်းမှာလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကအဲ့ဒီလိုတိုက်တွန်းပြောဆိုခဲ့တာပါပြည်သူ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ဒီမိုကရေစီလူ့အခွင့်အရေးစံနှုန်းတွေအရသဘောထားကြီးကြဖို့တည်ခံကြဖို့ခွင့်လွှတ်ကြဖို့နဲ့ပူးပေါင်းဆောင်ရွက်ကြရင်စစ်မှန်တဲ့ Federal ပြည်ထောင်စုကြီးတည်ဆောက်နိုင်ရေးကြိုးပမ်းကြဖို့ကိုလည်းပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတိုက်တွန်းပြောဆိုခဲ့ပါတယ်။ရွေးကောက်ခံကိုယ်စားလှယ်323ဦးအနက်ပြည်သူ့လွတ်တော်ကိုယ်စားလှယ်255ဦးပါဝင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့ဒုတိယကြိမ်ပြည်သူ့လွတ်တော်ပထမနေ့ကိုပြည်ခံပြိုးပါတီရဲ့အနိုင်ရလွတ်တော်ကိုယ်စားလှယ်2ဦးဖြစ်ကြတဲ့ဒုတိယသမရဟောင်းဒေါက်တာဆိုင်းမော့ခန်းနဲ့ဦးညံထွန်းတို့ကြိုတင်ခွင့်ကြိုတင်ယူပြီးတော့မတက်ရောက်ခဲ့ကြပါဘူးဒုတိယအကြိမ်အမျိုးသားလွတ်တော်ကိုတော့ February 3ရက်နေ့မှာစတင်ကျင်းပမှာဖြစ်ပြီးတော့ပြည်သူ့လွတ်တော်အစည်းအဝေးတွေကိုတော့ February 4ရက်နေ့မှာဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ပြည်သူတွေရွက်ောက်တင်မြှောက်လိုက်တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေနေရာအများစုရထားတဲ့ပြည်သူ့လွတ်တော်ဒုတိယသက်တမ်းပထမနေ့စတင်နိုင်ခဲ့တဲ့အပေါ်မြန်မာသမိုင်းဝင်နေ့ကိုအမေရိကန်ပြည်ထောင်စုကုလသမဂ္ဂနဲ့ဥရောပသမဂ္ဂတို့ကလည်းချီးကျူးဂုဏ်ပြုကြိုဆိုခဲ့ကြပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာ2018ခုနှစ်မှာလုပ်မဲ့ဒေတာရင်းရွေးကောက်ပွဲနဲ့နောက်တစ်နှစ်မှာလုပ်မဲ့နိုင်ငံအဆင့်ရွေးကောက်ပွဲတွေအတွက်ပြင်ဆင်နေချိန်မှာပဲမဲပေးသူတွေရဲ့ယုံကြည်မှုကိုရဖို့နဲ့လုံခြုံရေးချင်တွေတိုးတက်ကောင်းမွန်မှုအတွက်ပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံမှာလုပ်သွားတဲ့ရွေးကောက်ပွဲကိုအတူယူတင်တယ်လို့ကြွမ်းကျင်သူတွေကပြောကြပါဗျ။မြန်မာနိုင်ငံမှာပြုလုပ်တဲ့ရွေးကောက်ပွဲမှာပြည်ရင်းပြည်ပကရွေးကောက်ပွဲလည်လာသူတွေအများများလာရောက်ခဲ့ကြတဲ့အထက်မှာအချို့ကတော့ကမ္ဘောဒီးယားနိုင်ငံသားတွေဖြစ်ပါတယ်။ရွေးကောက်ပွဲရက်တုန်းကလုံခြုံရေးကိစ္စကိုတာဝန်ယူတာပြည်သူတွေကိုယ်တိုင်ပဲဆိုတာတွေ့ခဲ့ရတဲ့အကြောင်းသူတို့ကပဲအခြားမဲယုံတွေကိုလုံခြုံရေးဘယ်လိုစောင့်ကြည့်ရမလဲဆိုတာပြည်သူအချင်းချင်းတင်ကြားပေးကြတာတွေ့ခဲ့ရတယ်လို့မြန်မာနိုင်ငံရွေးကောက်ပွဲမှာလေ့လာစောင့်ကြည့်ခဲ့တဲ့စောင့်ကြည့်ရေးအဖွဲ့ Confrey ကအကြီးအကဲခိုပန်နာကပြောပါတယ်ရွေးကောက်ရေးစောင့်ကြည့်ရေးအဖွဲ့ Nick Frak ကအကြီးအကဲ Sam Contanani ကတော့ကျွန်တော်အနေနဲ့သူတို့ရဲ့ကောင်းတဲ့အချက်တွေကိုအတူယူတင်ပါတယ်သူတို့ကကွဲပြားတဲ့ပုံစံနဲ့လုပ်ပြသွားခဲ့ပြီးကျွန်တော်တို့တက်တောင်းပို့ကောင်းပါတယ်ကျွန်တော်တို့ကလုံခြုံရေးအတွက်လက်နက်ကင်အဖွဲ့တွေအများကြီးသုံးဆွဲပါတယ်ဒါကြောင့်လုံခြုံမှုရှိတဲ့အခြေအနေမရှိတာကိုပြနေတယ်လို့ဖြစ်နေပါတယ်ပထမဆုံးလွတ်လပ်တဲ့ရွေးကောက်ပွဲလို့မခံစားရတော့ပါဘူးရွေးကောက်ပွဲရဲ့လွတ်လပ်ခွင့်ကထိခိုက်လွယ်တဲ့အခြေအနေဖြစ်တယ်လို့ဖြစ်နေပါတယ်လို့ထောက်ပြပြောဆိုခဲ့ပါတယ်ကမ္ဘောဒီးယားတာဝန်ရှိသူတွေကတော့2013ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာပုံမှန်မဟုတ်ဘူးဆိုတဲ့ဆွဆွဲချက်တွေကြေကြေပြန့်ထွက်ပေါ်လာခဲ့ပြီးတဲ့ နောက်ကမ္ဘောဒီးယားအမျိုးသားကယ်ဆယ်ရေးပါတီကအစိုးရမှမပါဝင်မဲ့တနင်္လာနေ့တပိတ်မောက်တာကိုကြုံခဲ့ရတဲ့အခြေအနေတွေတိုးတက်ကောင်းမွန်မှုစူးစမ်းနေပါတယ
်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလအတွင်းကျင်းပမဲ့သမ္မတရွေးကောက်ပွဲမှာ Republican နဲ့ Democratic Party တွေကိုကိုယ်စားပြုကြမယ်ကိုယ်စားလှယ်လောင်းနေရဲ့ပါတီတွင်းရွေးချယ်ပွဲတွေအတွက်လျှက်ဆက်ပြောရေးအခြေခံတဲ့ Iowa ပြည်နယ်သားတွေဟာဒေသဆန်တော်ချိန်တနင်္လာနေ့ကအမဲပေးနေကြပါတယ်။ Republican Party အတွက်လူထုစစ်တမ်းတွေမှာရှေ့ကပြင်းနေကြတဲ့ဘီလီယနာတထေးကြီးဒေါ်နယ်ထရမ့်နဲ့တက်ဆက်စ်ပြည်နယ်ကအထက်လွှတ်တော်အမရှေးဟိုဇဲဝါဒီတက်ခရုစ်တို့နှုတ်ဦးအပြင်တခြားကိုယ်စားလှယ်လောင်းနေဟာလည်းမဲယုံမှမဲသွားမပေးကြခင်နောက်ဆုံးအချိန်ထိမဲဆွယ်စီယုံခဲ့ကြပါတယ်။ပါတီတွင်းမဲပေးရွေးချယ်ကြဖို့အတွက်မဲယုံပေါင်း 1,681 ယုံကိုပြည်နယ်တော်မှာရှိတဲ့စာတင်ကြောင်းတွေမိသက်ယုံတွေနဲ့အများပြည်သူသုံးခမဆောင်တွေမှာဖွင့်ပေးထားပါတယ်။အိုဝါပြည်နယ်မှာနှင်းမုန်တိုင်းကြဖို့ရှိတယ်လို့ကြိုတင်ခမထားပေမဲ့လည်းမုန်တိုင်းဟာမဲပေးပြီးတဲ့အချိန်လောက်မှကြာမယ်လို့ဆိုပါတယ်ဒီမိုကရက်တစ်ပါတီကိုကိုစားပြုရှင်ပြိုင်နိုင်ကြဖို့စူးစမ်းနေကြတဲ့ကိုယ်စားလှယ်လောင်းနေတဲ့ကထိတ်မှပြင်းနေတဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်နဲ့ဗာမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်တို့နှစ်ဦးဟာလည်းလူထုရဲ့ထောက်ခံမှုဒန်းတူနီးပါးရနေကြတာဖြစ်ပါတယ်ကိုယ်စားလှယ်လောင်းနေအနေနဲ့ပါတီကိုကိုစားပြုရှင်ပြိုင်ခွင့်ရရေးအတွက်ပြည်နယ်တစ်ခုချင်းစီအလိုက်မဲဆွယ်စည်းရုံးကြရမယ်အထဲဒါဟာပထမအဆင့်သာရှိပါသေးတယ်
ဇီကာဗိုင်းရပ်စ်ပိုးဟာတကမ္ဘာလုံးဆိုင်ရာလူထုကျန်းမာရေးအရေးပေါ်အခြေအနေဖြစ်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကတနင်္လာနေ့မှာကြေညာလိုက်ပါတယ်။ဇီကာဟာနိုင်ငံတကာမှာရှိတဲ့အများပြည်သူတွေရဲ့ကျန်းမာရေးကိုစိုးရိမ်မှုဖြစ်စေတဲ့ဗိုင်းရပ်စ်ပိုးဖြစ်တယ်လို့ဂျနီမာမြို့မှာသုတေသူတွေကျန်းမာရေးဆိုင်ရာအရာရှိတွေနဲ့ပြုလုပ်တဲ့အထူးစီးပွားရေးအစည်းအဝေးအပြီးမှာ WHO ကအဲ့လိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါပေမဲ့ခီးသွွာလာခွင့်နဲ့ကုန်သွယ်ရေးဆိုင်ရာကန့်သတ်မှုတွေပြုလုပ်ဖို့အတွက်တော့ထည့်သွင်းပြောဆိုခြင်းမရှိသေးပါဘူး။ဒီဗိုင်းရပ်စ်ကြောင့်ကလေးငယ်တွေမှာအာယုံကြောဆိုင်ရာချွတ်ယွင်းမှုဖြစ်ပေါ်စီတယ်လို့ WHO ကဟောကိန်းထုတ်ထားပြီးအမေရိကတိုက်အတွင်းအခုနှစ်တွင်ကလေးငယ်၄သန်းလောက်ထိကူးစက်မှုတွေဖြစ်စေနိုင်တယ်လို့ဆိုပါရယ်ဇီကာဗိုင်းရပ်စ်ကြောင့်မွေးလာတဲ့ကလေးငယ်တွေဟာပုံမှန်မဟုတ်တဲ့ဥကောင်းသိငယ်ပြီးအာယိုဂျွန်ဆိုင်ရာထိခိုက်မှုတွေဖြစ်စေတယ်ဆိုတော့ခိုင်မာတဲ့ဆက်နွယ်မှုတော့မတွေ့ရသေးဘူးလို့ဆိုပါရယ်ဒါပေမဲ့မကြသေးခင်ကဘရာဇီးနိုင်ငံမှာဖြစ်သွားခဲ့တဲ့အဖြစ်အပျက်တွေကြောင့်ဒီဗိုင်းရပ်စ်ပိုးနဲ့အုံနောက်ထိခိုက်မှုဆက်နွယ်မှုရှိကောင်းရှိနိုင်တယ်ဆိုတဲ့အချက်ကိုတော့မျက်ကွယ်ပြုထားလို့မရဘူးလို့ဆိုပါရယ်
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမြို့တော်အတွင်းအဓိကကျတဲ့ရဲတပ်ဖွဲ့အဆောက်အဦတစ်ခုကိုပြစ်မှတ်ထားပြီးအသေးခံဖောက်ခွဲမှုပြုလုပ်ခဲ့တာမှာအနည်းဆုံးရဲအရာရှိ20သေဆုံးသွားပြီးတခြားလူပေါင်း29ဦးအထိအဓိကဒဏ်ရာရသွားပါတယ်။ဘုံးခွဲတက်ခိုက်ခဲ့သူလို့တန်တရားရှိသူဟာအာဖဂန်အမျိုးသားအရပ်ဖက်ဆိုင်ရာရဲတပ်ဖွဲ့ရဲ့ဌာနချုပ်ကိုဥတီသွားရောက်နေချိန်မှာလုံခြုံရေးအဆောက်အဦကရတန့်ခိုင်းစဉ်သူ့ကိုယ်သူဖောက်ခွဲပစ်လိုက်တာဖြစ်တယ်လို့ကာဘူးမြို့ရာဇဝတ်မှုစုံစမ်းရေးဌာနအကြီးအကဲကပြောပါတယ်။အဲ့ဒီလိုပြစ်မှုကျူးလွန်ခဲ့သူတွေကိုအာဖဂန်နစ္စတန်နဲ့ရန်သူတွေလို့သူတို့ကပြစ်တင်ပြောဆိုလိုက်ပါတယ်ဒီလိုရဟာသူတို့ရဲ့လက်ချက်ဖြစ်ကြောင်းတာလီဘန်တွေကပြောဆိုပါတယ်အသေးခံဘုံခွဲသူဟာရဲတပ်ဖွဲ့အဝင်ဝမှာစုဝေးနေကြတဲ့ရဲအရာရှိအုပ်စုတစုကိုတိုက်ခတ်ခဲ့တာဖြစ်ကြောင်းသတင်းတောက်တွေထံကိုပေးပို့တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီဘုံဖောက်ခွဲမှုဟာမကြခင်ရက်ပိုင်းတွေအတွင်းကာဘူးမြို့မှာဖြစ်သွားခဲ့တဲ့ဇက်တိုက်ပောက်ကွဲမှုတွေကနောက်ဆုံးဖြစ်ရပ်တစ်ခုလည်းဖြစ်ပါတယ်
ဆီးရီးယားဆိုရဟာရုရှားအကူအညီနဲ့တပုံတပ်ဖွဲ့တွေကိုအကြီးစားထိုးစစ်ဆင်တိုက်ခိုက်မှုတွေလုပ်နေတဲ့အတွက်ကုလသမဂ္ဂတန်တမန်စတဖန်ဒီမစ္စတူရာဟာဂျနီဗာမြို့မှာပြုလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပုံမှန်ဆက်လုပ်နိုင်ဖို့ရုန်းကန်နေရပါတယ်။ကုလသမဂ္ဂတာဝန်ရှိသူတွေဟာတနင်္လာနေ့ကကုလသမ္မတနဲ့ဆီးရီးယားဆိုရကိုယ်စားလှယ်တွေတွေ့ဆုံဖို့စီစဉ်ထားတာကိုအင်ကာနေ့ကိုရွှေ့ဆိုင်းလိုက်ရပါတယ်။အဲ့ဒီစားမစ္စတာဒီမစ္စတူရာကဆွေးနွေးပွဲကိုတရားဝင်စတင်ကြောင်းမကြေညာခင်နှစ်နာရီအလိုမှာအတိုက်ခံနေနဲ့တွေ့ဆုံခဲ့ပါတယ်။အတိုက်ခံနေဘက်ကတောင်းဆိုထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုရပ်တန့်ဖို့နဲ့သဘုံတွေထိန်းချုပ်ထားတဲ့ area တွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေခွင့်ပြုပေးဖို့တောင်းဆိုထားတာနဲ့ပတ်သက်လို့လည်းဒီမစ္စတူရာကအပြုသဘောဆောင်တဲ့တုံ့ပြန်မှုတွေရခဲ့တယ်လို့အဓိကတိုက်ဖန်အဖွဲ့ကပြောခွင့်ရပုဂ္ဂိုလ်တဦးကပြောပါတယ်။ဒါပေမဲ့အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေမြင့်တက်လာတာဟာအစကတည်းကထိခိုက်လွယ်တဲ့အခြေအနေဖြစ်နေတဲ့လုပ်ငန်းစဉ်တွေကိုအတားအဆီးဖြစ်နိုင်တယ်လို့အတိုက်ခံအဖွဲ့ကိုယ်စားလှယ်တွေကပြောပါတယ်။ Syria တပ်ဖွဲ့တွေနဲ့ Russia မဟာမိတ်တွေဟာတိုက်ခိုက်မှုတွေတိုးမြင့်လိုက်ပြီးတနင်္လာနေ့က Aleppo မြို့ရဲ့မြောက်ပိုင်းကိုထိုးစစ်ဆင်တိုက်ခိုက်မှုတွေစတင်ခဲ့တာဖြစ်ပါတယ်။
လုံခြုံရေးအခြေအနေကြောင့်နိုင်ငံရေးခွန်လွန်ခွင့်တောင်းခံသူမိသားစုတွေကိုလက်ခံဖို့ဂရီကူဝတ်ကိုဖြည့်ဆည်းပေးနိုင်မှာမဟုတ်ဘူးလို့ဖင်လန်ဝန်ကြီးချုပ်ဂျူဟာစီပီလာကပြောလိုက်ပါတယ်။စက်တင်ဘာလကဖင်လန်နိုင်ငံမြောက်ပိုင်းကသူ့ရဲ့ဒုတိယမြောက်အိမ်ကိုဒုက္ခသည်တွေကိုလက်ခံဖို့ဖွင့်ပေးမယ်လို့သူကပြောဆိုခဲ့တဲ့အတွေ့အငင်းပွားစရာဖြစ်ပေါ်ခဲ့တာပါ။ဝန်ကြီးချုပ်ကလူတိုင်းဟာမှန်ထဲမှာကိုကြည့်ပြီးဖင်လန်နိုင်ငံကိုနောက်ရောက်လာသူတွေကိုဘယ်လိုကူညီပေးနိုင်မလဲဆိုတာကိုမေးကြည့်တယ်လို့ပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့တင်းငွေနေ့ကတော့အဲ့ဒီအစီအစဉ်ကိုဆိုင်းငံ့ထားမယ်လို့ဒေတာတွင်းကရေဒီယိုတစ်ခုကိုပြောကြားခဲ့ပြီးသူ့အနေနဲ့အခြေအနေတွေမပြောင်းလဲခင်အချိန်အထိဒုက္ခသည်မိသားစုတွေကိုတခြားနိလနဲ့ပဲကူညီတော့မယ်လို့ပြောကြားခဲ့ပါတယ်။ဖင်လန်နိုင်ငံဟာမနစ်ကခေလွန်ခွင့်တောင်းခံသူ3200ကိုလက်ခံခဲ့ပြီးဒါဟာ2014ခုနှစ်ကခွင့်ပြုခဲ့တဲ့3600တဲ့အဆမတန်တိုးလာတာဖြစ်ပါတယ
်။တရုတ်နိုင်ငံမှာအကြီးအမားဆုံးလိမ်လည်မှုကြီးတစ်ခုဖြစ်တဲ့ဂျင်းနီမြုံနယ်မှုပေါင်း6သိန်းလောက်စီကနေဒေါ်လာ8ဘီလီယံကျော်လောက်အထိလိမ်ညာခဲ့တယ်လို့တန်တရားရှိသူ22ဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ Isobau လို့ခေါ်တဲ့အချင်းချင်းကြားငွေချေးတဲ့ကုမ္ပဏီတစ်ခုဟာတရုတ်ဘဏ်တွေကပေးနေတဲ့ယင်းနှိမ့်မြုံနှံငွေကရတဲ့ငွေတဲ့9000ကျပ်နှုန်းကနေ14000ကျပ်နှုန်းထိပေးမယ်လို့ယင်းနှိမ့်မြုံနှံသူတွေကိုဂရိပေးထားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီ Isobau ကုမ္ပဏီဟာယင်းနှိမ့်မြုံနှံထားတဲ့စီမံကိန်း95ကျပ်နှုန်းလောက်ဟာအတုရောင်နေဖြစ်နေတယ်လို့တရုတ်နိုင်ငံပိုင်မီဒီယာတွေကသတင်းဖော်ပြကြပါတယ်။အသက်34နှစ်အရွယ်ဒင်းနင်းလို့ခေါ်တဲ့သူဦးဆောင်တဲ့အန်ဟွေးအခြေစိုက်ကုမ္ပဏီဟာယင်းနှိမ့်မြုံနှံရှင်အသက်တေစီကရတဲ့ငွေကြေးနဲ့အရင်အကျွေးဟောင်းတွေကိုပိတ်ဆက်ခဲ့တာဖြစ်တယ်လို့အာဏာပိုင်ကပြောပါတယ
်။ကိုဇော်ဝင်းလိုက်နဲ့ကိုရဲကောင်တို့ကနိုင်ငံတကာသတင်းတွေကိုပြပြသွားတာပါဒေတာစံတော်ချိန်မကြာခင်မိနစ်ပိုင်းအတွင်းအမေရိကန်သမ္မတကိုယ်စားလှယ်လောင်းတွေအဖြစ်အမည်တင်သွင်းထားတဲ့ပုံကိုယ်တွေကိုပထမဆုံးရွေးချယ်ပွဲကျင်းပတော့မယ့်အကြောင်းသတင်းလွှာကိုလည်းတင်ပြဖို့ရှိပါတယ်ရှင်စောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ပါတယ်အခုတော့မြန်မာသတင်းလွှာတွေကိုအရင်ဆုံးပြောပြမှာပါမြန်မာပြည်သူတွေရွေးကောက်တင်မြှောက်လိုက်တဲ့လွှတ်တော်ကိုယ်စားလှယ်တွေနေရာအများစုရထားတဲ့ပြည်ထောင်စုလွှတ်တော်တပ်တန်းဒုတိယအကြိမ်မနေ့ကစတင်နိုင်ခဲ့တဲ့မြမသမိုင်းဝင်တွေကိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကဂုဏ်ပြုစကားအတည်ပြုဆိုခဲ့ကြပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အလွန်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်းအတိအမှတ်ပြုထုတ်ဖော်ပြောဆိုခဲ့ကြတာတွေကိုတော့စူးစီးတင်ပြထားပါတယ်ရှင်။စစ်ပေါ်ကျောင်းဟောင်းတွေလွှမ်းမိုးထားခဲ့တဲ့အရင်ပြည်ထောင်စုလွှတ်တော်၅နှစ်သက်တမ်းပြီးဆုံးသွားပြီးတဲ့နောက်ဖေဖော်ဝါရီလ၁ရက်နေ့ကစတင်ခဲ့တဲ့ပြည်ထောင်စုလွှတ်တော်အပါအဝင်ပြည်နယ်နဲ့တိုင်းလွှတ်တော်အသီးသီးမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ကရွေးကောက်ခံကိုယ်စားလှယ်တွေဟာနေရာအများစုကိုရရှိထားတာပါဒါကြောင့်ဒီတကြိမ်လွှတ်တော်သက်တမ်းစတင်ဖွင့်လှစ်တဲ့နေ့မှာပင်နီတိုက်ပုံနဲ့ပင်နီအင်ကြီးအယောင်တွေဝစ်ဆင်ထားတဲ့ကိုယ်စားလှယ်တွေဟာလွှတ်တော်ထိုင်ကုန်းအများစုကိုလွှမ်းမိုးထားတဲ့မြင်ကွင်းကတော့နိုင်ငံတကာသတင်းစာမျက်နှာတွေမှာထူးခြားတဲ့ပုံရိပ်တွေဖြစ်စေခဲ့ပါတယ်။အခုလိုမြန်မာပြည်သူတွေတစ်ခါနဲ့တည်းမဲပေးခဲ့ကြတဲ့လွှတ်တော်ကိုယ်စားလှယ်အသစ်တွေကိုလည်းနိုင်ငံတကာအသိုင်းအဝိုင်းကဝိုင်းဝန်းကြိုဆိုဂုဏ်ပြုခဲ့ကြတာပါ။ဒါဟာဒီမိုကရေစီစနစ်ထွန်းကားဖို့မြန်မာပြည်သူတွေဟာစစ်အာဏာရှင်တွေကိုအရှုံးမပေးဘဲမကြောက်မရွံ့တတ်သိရှိရှိစ조사အထောက်ခဲ့တဲ့ရလက်ဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနမှမနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကအခုလိုပြောသွားပါတယ
် We congratulate all the newly elected members of parliament as they take their seats on the first day of Burma's new union parliament.Millions of people around the country including many voting for the first time
မြန်မာနိုင်ငံမှာပြည်ထောင်စုလွှတ်တော်တက်တန်းအသစ်စတင်ဖွင့်လှစ်တဲ့နေ့မှာတက်ရောက်လာကြတဲ့လွှတ်တော်ကိုယ်စားလှယ်အသစ်အလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့ဂုဏ်ပြုပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလ7ရက်ရွေးကောက်ပွဲမှာပထမဆုံးချိန်မဲပေးသူတွေအပါအဝင်တန်ပေါင်းများစွာသောပြည်သူတွေဟာသူတို့ရဲ့ကိုယ်စားလှယ်တွေကိုမဲပေးရွေးချယ်ခဲ့ကြပါတယ်ဒီရလဒ်ဟာနှစ်ပေါင်းများစွာမြန်မာပြည်သူတွေပြသခဲ့တဲ့တတိနဲ့အနစ်နာခံမှုတွေရဲ့တသက်ပဲဖြစ်ပါတယ်ဒီထဲမှာနိုင်ငံရေးကျင်းသားပေါင်း100ကျော်လဲလွှတ်တော်ကိုယ်စားလှယ်တွေဖြစ်ရွေးကောက်တက်မြောက်ခံခဲ့ရပါတယ်
။ဒါအပြင်အရေးကြီးပြီးစစ်မှန်တဲ့ဒီမိုကရေစီစနစ်အပြည့်အဝရှိတဲ့လွှတ်တော်နဲ့အယက်သားဆိုးရဖြစ်လာဖို့တော့လိုအပ်ချက်တွေရှိနေသေးပေမဲ့လည်းအခုလိုလွှတ်တော်မှာရွေးကောက်ခံကိုယ်စားလှယ်တွေနေရာရလာတာဟာမြမဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့တိုးတက်တဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်းဂျွန်ကာဘရီကဆိုပါတယ်။
We are encouraged by the commitment of Burma's political leaders to work together in the spirit of national unity and reform and are hopeful that this will continue throughout the transition.
အမျိုးသားရေးညီညွတ်ရေးစိတ်ဓာတ်နဲ့အတူလက်တွဲအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံရေးခေါင်းဆောင်တွေရဲ့မဆုံးမနစ်စ조사မှုတွေကြောင့်အမေရိကန်အစိုးရအနေနဲ့အားတက်မိပြီးအသွင်ကူးပြောင်းရေးကာလနဲ့အဲ့ဒီနောက်ပိုင်းမှာပါလဲဆက်လက်ဆောင်ရွက်ကြမယ်လို့မျှော်လင့်မိပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းအစိုးရစစ်ကိုပတ်မိုးကူညီဖို့အဆင်သင့်ဖြစ်နေပါတယ်။ဒါအပြင်မြန်မာပြည်သူတွေရဲ့ဒီမိုကရေစီဖွံ့ဖြိုးရေးနဲ့အမျိုးသားပြန်လည်တည်မြက်ရေးဆက်လက်လှုပ်ဆောင်နေတာတွေကိုလည်းကူညီဖို့ကတိကဝတ်ပြုပါတယ်။အခုလွှတ်တော်အသစ်ကိုလည်းအမေရိကန်ပြည်အောင်စုအနေနဲ့ပံ့ပိုးကူညီဖို့မျှော်လင့်နေပါတယ်
။အလားတူရန်ကုန်အမေရိကန်တန်ယုံကလည်းလွှတ်တော်တက်ရောက်လာတဲ့အသစ်ရွေးကောက်တင်မြောက်ခံရတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုဂုဏ်ပြုကြောင်းကြေညာချက်ကိုမနေ့ကထုတ်ပြန်ခဲ့ပါတယ်။အခုလို NLD ကိုယ်စားလှယ်တွေလွှမ်းမိုးထားတဲ့လွှတ်တော်တက်တန်းအသစ်အောင်မြင်မြင်စတင်နိုင်ခဲ့တာဟာတမိုင်းဝင်တဲ့ဖြစ်ရပ်လို့လည်းမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျရစ်ကလည်းပြောသွားပါတယ
် Obviously I think it's as you say it's a historical moment it's another extremely important step
တမိုင်းဝင်တဲ့ဖြစ်ရပ်ဆိုတာအထင်ရှားပါပဲဒါဟာမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ထူထောင်ဖို့အလွန်အရေးပါတဲ့ခြေလှမ်းတရားလည်းဖြစ်ပါတယ
်မြန်မာနိုင်ငံမှာဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်တင်မြောက်ခံရတဲ့ကိုယ်စားလှယ်တွေပါဝင်နဲ့လွှတ်တော်ပေါပေါက်လာတာဟာနိုင်ငံရေးအာဏာလွှဲပြောင်းရေးမှာအလွန်အရေးပါတဲ့အဆင့်ဖြစ်တယ်လို့လည်းဥရောပသမဂ္ဂပြင်ပဆက်ဆံရေးဌာနပြောခွင့်ရအမျိုးသမီးမာယာကိုစီဂျန်စစ်က VOA ကိုပြောပါတယ်
The inauguration of Myanmar's democratically elected parliament is an important stepin the ongoing transfer of political power which will be completed
မြန်မာနိုင်ငံမှာဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ခြင်းခံရတဲ့အစိုးရရဲ့ပထမဦးဆုံးလွှတ်တော်ကျန်းသစ်စာကျင်းစုပွဲကျင်းပနိုင်တာဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။နိုင်ငံရေးအာဏာလွှဲပြောင်းပြီးနေတဲ့ပေါ်ဆောင်မှုမှာအစိုးရသည်ဟာဧပြီလမှရာထူးလက်ခံမှာလည်းဖြစ်ပါတယ်။ဒါအပြင်မတူတဲ့ပါတီတွေနဲ့တိုင်းရင်းသားတွေကိုလွှတ်တော်ဥက္ကဋ္ဌတွေနဲ့ဒုတိယဥက္ကဋ္ဌနေရာတွေမှာခန့်အောင်မှုကိုလည်း EU ကကြိုးစားပါတယ်။ဒါဟာအမျိုးသားပြန်လည်ရင်ကြားစီရေးအတွက်အရေးကြီးတယ်လို့ကျမတို့ယူဆပါတယ်ကျမတို့ EU ကလည်းလွှတ်တော်သစ်နဲ့အတူလက်တွဲပြီးမြန်မာနိုင်ငံမှာဒီမိုကရေစီတိုးတက်အောင်မြင်ရေးအတွက်ပူးပေါင်းဆောင်ရွက်သွားဖို့လည်းမျှော်လင့်ပါတယ
်အခုစတင်တဲ့ဒုတိယအကြိမ်လွှတ်တော်တက်တန်းမှာတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD လွှတ်တော်ကိုယ်စားလှယ်တွေဟာလွှတ်တော်နှစ်ရက်လုံးမှာ80ရာခိုင်နှုန်းကျော်အနိုင်ရရှိထားပြီးအရင်စစ်တပ်ဗိုလ်ချုပ်ဟောင်းတွေဦးဆောင်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်နှစ်ရပ်ပေါင်းကိုယ်စားလှယ်အရေးအတွက်ကတော့စုစုပေါင်း41ယောက်သာရှိနေပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်အားလုံးမှာစစ်တပ်ရဲ့ကိုယ်စားလှယ်25ရာခိုင်နှုန်းကတော့ရှိနေစေဖြစ်ပါတယ်ရှင
်။သောတာရှင်များရှင်ရွေးကောက်ပွဲအနိုင်ရ NLD ပါတီကလွှတ်တော်သစ်အတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌတာဝန်တွေကိုပါတီတွင်းနဲ့ပါတီပြင်ပကနိုင်ငံရေးခေါင်းဆောင်တွေကိုပါတာဝန်ပေးရလိုက်ပါတယ်။ NLD ရဲ့အစီအစဉ်ဟာတိုင်းရင်းသားစီလုံးညီညွတ်ရေးပြန်လည်တည်မြဲရေးအတွက်ရည်ရွယ်တဲ့လှုပ်ရက်အဖြစ်ကြိုးစိုးသူတွေရှိပေမဲ့ဝေဖန်မှုတွေလည်းရှိနေတာပါ။ NLD အနေနဲ့ပါတီပြင်ပကနိုင်ငံရေးသမားတွေကိုနေရာပေးခြင်းအပြင်နိုင်ငံရေးရအဆိုအကောင်ဘလို့ရလက်မျိုးတွေခံစားရနိုင်တယ်ဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
ဆက်လက်ပြီးတော့နားဆင်ရမှာကလည်းလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အပြောင်းလဲတွေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာပါမြန်မာနိုင်ငံဆိုင်ရာဩစတြေးလျသံအမတ်ကြီးဖြစ်2000ခုနှစ်ကနေ2003ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်လက်ရှိမှာဩစတြေးလျအမျိုးသားတက္ကသိုလ်မှာအက်တုတေတီဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့ Trevor Wilson ကို VOA သတင်းတောက် Vitability ဆက်သွယ်မေးမြန်းတဲ့အခါမှာသူက NLD ပါတီဟာ1990ခုနှစ်ရွေးကောက်ပွဲတုန်းကလေအခုလိုပဲမဲအပြတ်သက်အနိုင်ရရှိလိုက်ပေမဲ့စစ်တပ်ကရွေးကောက်ပွဲရလဒ်တွေကိုအတိမတ်မပြုခဲ့တဲ့တာရကရှိခဲ့တာကြောင့်ဒီတစ်ချိန်အပြောင်းလဲဖြစ်ပေါ်လာတာဟာသမိုင်းဝင်ပြောင်းလဲမှုဖြစ်တယ်လို့အခုလိုစပြောပါဗျ
This is a tremendously important
time in Myanmar because it is the
ဒါဟာမြန်မာနိုင်ငံအတွက်အင်မတန်အရေးပါတဲ့အခါသမယဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့လူတို့ရဲ့အမြင်သဘောထားတွေဟာနိုင်ငံရေးအတန်းဝိုင်းတွေကိုအရင်ကအခုလောက်ထိထင်ဟပေါ်လွင်လာမှုမရှိခဲ့ပါဘူး။အများပြည်သူကထောက်ခံအားပေးပြီးရွေးကောက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေကပဲဥချိုရေးအဖွဲ့မှာဘသူတွေပါမလဲအစိုးရအဖွဲ့ထဲမှာဘသူတွေပါမလဲဆိုတာကိုဆုံးဖြတ်ခွင့်ရကြတော့မှာပါအခုလိုမျိုးမြန်မာနိုင်ငံမှာဒီကြိမ်တစ်ခါမှမဖြစ်ဘူးပါဘူ
း Now they're still going to have to share power with the military right
ဒါဆို NLD ပါတီကစစ်တပ်နဲ့အာဏာခွဲဝေရအောင်မယ်ဆိုတဲ့သဘောလား
They will share power because the constitution under which
ဟုတ်ပါတယ်စစ်တပ်နဲ့အာဏာခွဲဝေအုပ်ချုပ်ရမှာပါဘာဖြစ်လို့လဲဆိုတော့ဒီပြောင်းလဲမှုဟာလက်ရှိဖွဲ့စည်းပုံအောက်မှာဖြစ်လာတဲ့အခါကျတော့ဖွဲ့စည်းပုံအရလွတ်တော်အမတ်စုစုပေါင်းရဲ့25ရာခိုင်နှုန်းကိုစစ်တပ်အတွက်ခြံထားပေးရတဲ့အတွက်ဖြစ်ပါတယ
် However the NLD will hold sway expectations must be very high among the people
ဒါပေမဲ့ NLD မှာပြောရေးဆိုခွင့်လုပ်ပိုင်ခွင့်ရှိတယ်မဟုတ်လားလူထုဘက်ကမျှော်လင့်ချက်တွေကလည်းအရန်ကိုကြီးမားမယ်ထင်တယ်နော်
expectations are very high probably too high I'm not sure thatEverybody's realistic about how
ညလင်းချက်တွေကတော့အရန်ကိုမြင်ပါပါတယ်တန်းပြစ်တခုလက်ပတ်ဖို့လောက်ရတာဘလောက်ခက်ခဲတယ်ရှုပ်ထွေးတယ်ဆိုတာလူတိုင်းကသိကြမယ်လို့ကျွန်တော်မထင်ပါဘူးလွတ်တော်အမတ်တွေတောင်းဘာတွေကိုလုပ်ကြမယ်ဘလို့လုပ်ကြမယ်ဆိုတာနဲ့ဘယ်တော့လုပ်ကြမလဲဆိုတာကိုသိကြမယ်လို့ကျွန်တော်မထင်ပါဘူးအနေဒီအစိုးရအနေနဲ့ပြဿနာတွေကိုမြန်မြန်ဆန်းဆန်းဖြေရှင်းပေးနိုင်ကြလိမ့်မယ်လို့မျှော်လင့်ထားကြပုံရပါတယ်ပြဿနာတွေအားလုံးကိုသူတို့အလင်းအမြန်ကင်တွယ်ဖြေရှင်းနိုင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးအချိန်အနည်းငယ်တော့ယူရပါလိမ့်မယ်
Now this parliament is going to elect its leaders. Where does Aung San Suu Kyi fit in all
this? အခုဆိုရင်လွတ်တော်ခေါင်းဆောင်တွေကိုရွေးချယ်ကြရတော့မယ်။ဒေါင်ဆန်းစုကြည်ကရောဘယ်အခန်းကဏ္ဍနေပါဝင်မှာလဲခင်ဗျ။
Well, she's the head of the party that won the election. She is a member of the parliament heading that party that is going to be forming the government.
သူကတော့ရွေးကောက်ပွဲအနိုင်ရပါတီရဲ့ခေါင်းဆောင်လေ။သူမဟာရွေးကောက်ခံလွတ်တော်အမဖြစ်တယ်။အစိုးရဖွဲ့မဲ့ပါတီရဲ့ခေါင်းဆောင်ဖြစ်တယ်လေ။သူမအနေနဲ့တမရလောင်းအဖြစ်တော့ဝင်ပါလို့မရနိုင်ဘူးပေါ့။ဆိုတော့သူတို့ပါတီကရွေးချယ်တဲ့သူတူကတမရလောက်ရမှာပဲသူတို့ပါတီထဲမှာအယီချင်းရှိတဲ့သူတွေအများအပြားရှိပါတယ်ပြည်တွင်းရောပြည်ပကပါလူတီများတဲ့သူတွေဟုတ်ချင်မှဟုတ်ပါလိမ့်မယ်ပါတီဝင်အများအပြားကထောင်နေနစ်ရှည်ကြပြီးတော့အခက်အခဲတွေနဲ့အများကြီးရင်ဆိုင်ခဲ့ရတဲ့သူတွေဖြစ်တဲ့အပြင်အများပြည်သူရှေ့မှာလွတ်လွတ်လပ်လပ်ပြောဆိုခွင့်ရှိခဲ့ကြတဲ့သူတွေမဟုတ်ဘူးလေဒါပေမဲ့သူတို့မှာလူတွေရှိပါတယ်သူတို့တမရတယောက်ကိုတေချာပေါက်ရွေးချယ်နိုင်ကြမှာပါအဲ့ဒီတမရဟာလည်းဒေါန်ဆန်းစုကြည်နဲ့အနီးကအလုပ်လုပ်ရတဲ့သူဖြစ်ပါလိမ့်မယ်
Well, she's indicated she's going to be above the president. What does that mean?
ဒေါ်ဆန်းစုကြည်ကတော့သူဟာတမရရဲ့အထက်မှာရှိမယ်ဆိုတဲ့ပုံစံမျိုးပြောသွားပါတယ်။အဲ့ဒါကဘာကိုဆိုလိုတာပါလဲ?
Who knows? I don't think that was necessarily a very wise thing to say. But what it means is that
အဲ့ဒါကတော့ဘယ်သူမှအတမပြောနိုင်ပါဘူး။အဲ့ဒီလိုမပြောသင့်ဘူးလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့သူမဟာအစိုးရဖွဲ့မဲ့ပါတီရဲ့ခေါင်းဆောင်ဖြစ်ပါတယ်။ဆိုတော့ပါတီခေါင်းဆောင်အနေနဲ့သူမမှာလုတ်ပိုင်ခွင့်အာဏာတွေတေချာပေါက်ရှိပါတယ်။ဒါပေမဲ့သူမဟာတမရဖြစ်ခွင့်မရှိဘူးဆိုတဲ့အချက်ကိုတော့အတိအမှတ်ပြုလက်ခံရပါလိမ့်မယ်
။ဒါကတော့မြန်မာနိုင်ငံဆိုင်ရာ Australia တန်မတ်ကြီးဟောင်း Trevor Wilson ကို VOA သတင်းတောက် Victor Bitty ကဆက်သွယ်မေးမြန်းထားတော့ကိုကိုဇော်ဝင်းလှိုင်နဲ့ဦးစံမိုးဝေတို့ကတင်ပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့စစ်ဘေးဒုက္ခသည်တွေရဲ့အရေးကိုနားဆင်ရအောင်ပါ။လက်နက်ကိုင်ပဋိပက္ခတွေကြောင့်ရှမ်းပြည်နယ်တွင်ထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်ပြည်ထနာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့လွှတ်တော်အစ်မတင်ပြဖို့စီစဉ်နေကြပါပြီ။ VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်တောင်ပိုင်းမန်ရှူးမြို့နယ်ဟိုင်းပါဒုက္ခသည်စခန်းနေဒုက္ခသည်တွေရဲ့ဘဝပြောင်းလဲထူထောင်ရေးအတွက်အရေးတကြီးအကူအညီတွေလိုအပ်နေတဲ့အတွက်အစိုးရတိလက်ထက်မှာဖြည့်ရှင်းနိုင်ဖို့ရှမ်းမြင့်တဲ့မျိုးရသီမိုကရေစီဖွဲ့ချုပ် NLD ပါတီတာဝန်ရှိသူတွေနဲ့ရှမ်းလူမှုအခြေပြုအဖွဲ့တွေကနေကြိုးပမ်းနေကြတာပါအခုခါဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့စစ်တမ်းကောက်ယူနေပြီးလွှတ်တော်တက်မှာတင်ပြသွားမယ်လို့ရှမ်းမြင့်တဲ့ NLD ပါတီဥက္ကဋ္ဌဒေါက်ခင်မူးမူးကပြောပါတယ
်ပြန်လဲထူထောင်ရေးလုပ်ဖို့အဲ့ဒီမှာအဓိကလိုအပ်တယ်ပြန်လဲထူထောင်ရင်းဆိုတဲ့နေရာမှာစိုက်လို့ပြောလို့ရတဲ့နေရာတွေမှာစိုက်ပြောဖို့အတွက်နေရာသုံးကိရိယာတွေလိုတယ်ကျမတို့ပြောင်းလို့မျိုးစေ့တွေလိုတယ်အဲ့ဒါတွေကျမတို့ကစစ်တော်ကိုတင်ပြပြီးတော့အစိုးရရဲ့အစီအစဉ်ကိုလည်းတောင်းဆက်မှာဖြစ်ပါတယ်
ဟိုင်းပါဒုက္ခသည်စခန်းမှာစစ်ဘေးရှောင်နေတဲ့ဒုက္ခသည်တွေဟာ2015ခုနှစ်အောက်တိုဘာလ3ရက်ကမြောက်ပိုင်းရှမ်းပြည်သမတော်နဲ့မြန်မာသမတော်တို့အကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရရင်းကိုစုံခွာလိုက်ခဲ့တဲ့ကြေးရွာသားတွေဖြစ်ကြပါတယ်တိုက်ပွဲကာလအတွင်းတောင်းနဲ့ချီထွက်ပြေးလာတဲ့ဒုက္ခသည်တွေဟာမိုင်းရှူးမြို့ပေါ်ကဒုက္ခသည်စခန်း5ခုနဲ့မိုင်းရှူးမြို့နယ်ဟိုင်းပါဝမ်ဆော့ဒုက္ခသည်စခန်းကျေးတီမြို့နယ်က11ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်2015ခုနှစ်ဒီဇင်ဘာလဇန်မှာ မြန်မာဆိုရကုစလဲတွေနဲ့မြောက်ပိုင်းရှမ်းပြည်သမရကုစလဲတို့ကနေအပြစ်ခတ်ရစေးရေးတွေ့ဆုံဆွေးနွေးရေးသဘောတူညီချက်ကြောင့်ဒုက္ခသည်တချို့နေရကိုပြန်နေကြပြီမဲ့ကုန်းနေရွာနောက်ပါမုံရွာစုံခွန်ရွာကတိရခန့်တွေဟာနေရရင်းကိုပြန်ဖို့အခက်တွေ့နေစေဖြစ်ပါတယ်စစ်ပွဲကာလတွင်မိုင်းရှူးမြို့နယ်ထဲကကြေးရွာတို့ချို့ပျက်စီးသွားခဲ့တာကြောင့်နေရရင်းကိုပြန်ဖို့အခက်တွေ့နေတဲ့ဟိုင်းပါဒုက္ခသည်တွေရဲ့အခြေအနေကိုတော့ဒေါခင်မူးမူးကအခုလိုဆက်ပြောပါတယ
်။ရွာ6ရွာ၊အိမ်ဆောင်စုဦးရေပေါင်း283ခု။အဲဒီရွာတွေမှာက3ရွာဆိုလို့ရှိရင်ကြေးရွာတစ်ခုလုံးပျက်စီးသွားတယ်။အဲဒီမြန်မာမုံပလောင်ရွာလည်းကြေးရွာတစ်ခုလုံးလုံးဝပျက်စီးသွားတယ်။နောက်တစ်ခါမြန်မာမုံနဲ့လူရှူးရွာအဲ့ဒါလည်းကြေးရွာလုံးဝပျက်စီးသွားတယ်။ဆမင်းရွာကရောရွာတော့ပျက်စီးသွားတယ်သူတို့ရွာသစ်ပြန်တည်သေးတယ်။နောက်ကျဆမ်ပူကျဆမ်ပူကအဲ့ဒီရွာကိုပြန်ပြီးတော့နေထိုင်ဖို့အတွက်ခက်ခဲနေရန်များတယ်။ကျဆမ်ပူကစပြီးတိုက်ပွဲဖြစ်တဲ့နေရာအဲ့ဒီရွာကကျန်းကျန်းနဲ့ဗမာပြတ်နှစ်ခုဓာတ်ထဲမှာကျနေတဲ့ရွာတွေ
ဒါပြင်စစ်ပွဲတွေကြောင့်ဒုက္ခသည်စခန်းတွေကလေးတွေအနေနဲ့လည်းစိတ်တန်ရာရရှိတဲ့အခြေအနေကိုရှမ်းပြည်နယ်မျိုးရသူမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါခင်မူးမူးကပြောပါတယ
်။အထူးသဖြင့်ကလေးတွေမှာစိတ်တန်ရာတွေကအရင်ရပါတယ်။ကလေးတွေကဗမာစကားပြောနိုင်ကြရင်ကိုထွက်ပြေးကြတယ်။ဒါလို့ဆိုတော့သူတို့ဖြစ်တဲ့မှာဗမာစကားပြောနိုင်ကြရင်ဟာဗမာစစ်သားတွေလာပြီပေါ့။အဲဒီလိုမျိုးတွေးနေတော့ဒီအစွဲကြီးကဖြတ်ပြီးဒီကလေးတွေလူကြီးဖြစ်တဲ့အထိပေါ်သွားမယ်ဆိုရင်ကျမတို့တိုင်းကြီးတွေနဲ့ဖြစ်စီရေးရဒီဆောက်ရရမှာပုံတော့
လက်ရှိမှာဒေသတွင်းတိုက်ပွဲတွေညင်တက်နေပြီဖြစ်ပေမဲ့မြန်မာဆိုရကိုယ်စလဲတဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုယ်စလဲတို့သဘောတူညီချက်အရဒုက္ခသည်တွေနေရရင်ပြန်နိုင်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအကူအညီပေးသွားမယ်ဆိုပေမဲ့လည်းလက်တွေ့မှာအကူအညီပေးဆောင်နေတာမျိုးမတွေ့ရှိရသေးဘူးလို့လည်းမိုင်းရှူးမြို့လူမှုကူညီရေးဖွဲ့ဝင်တွေကပြောပါတယ်။ဟိုင်းပါဒုက္ခသည်စခန်းနေဒုက္ခသည်တွေကတော့ရှမ်းတောင်လူငယ်ကွန်ရက်ဖွဲ့တွေရှမ်းလူငယ်ကွန်ရက်ဖွဲ့နန်းခုံပရဟိတဖွဲ့တွေကနေကူညီဆောက်ရှောက်ထားပါတယ်ခင်ဗျာ
။မကြာခင်မိနစ်ပိုင်းအတွင်းဒေတာစံတော်ချိန်ည9နာရီမှာတော့အမေရိကန်သမ္မတကိုယ်စားလှယ်လောင်းတွေအဖြစ်အမည်တင်သွင်းမဲ့ပုံကိုယ်တွေကိုပထမဆုံးရွေးချယ်ပွဲကျင်းပတော့မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအလဲပိုင်းအိုင်အိုဝါပြည်နယ်မှာမဲဆန္ဒရှင်တွေကို Republican ရော Democrat သမ္မတကိုယ်စားလှယ်လောင်းတွေကနောက်ဆုံးအချိန်ထပ်ပြီးတော့မဲဆွဲလှုပ်ရှားနေကြပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက် Jess Caster သတင်းပေးပို့ထားတာကိုဒေါ်လလတန်ကပြောပြမှာပါရှင်
။ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းတွေအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ပုံကိုယ်တွေရဲ့စီးရင်မှာထိပ်တန်းကပြင်းနေတဲ့ Donald Trump နဲ့ Texas ပြည်နယ်ကထက်လွတ်တော်မှ Ted Cruz တို့ဟာဒေသဆန်တော်ကြီး February 10ရက်နေ့တင်းလာနေကလူမှုစုဝေးပွဲကြီးတွေကို Iowa မှာကျင်းပတယ်ရှိကြပါတယ် Florida ပြည်နယ်ကထက်လွတ်တော်မှ Marco Rubio လို့တခြား Republican Party ကကိုယ်စားလှယ်လောင်းတွေကလည်းမဲဆန္ဒရှင်တွေနဲ့လိုက်လံတွေ့ဆုံနှုတ်ဆက်လည်ရှိကြပါတယ်ကျမတို့အခုအတန်းလွှင့်ချိန်မှာစတင်ကျင်းပမယ် Iowa ပြည်နယ်မှာသမ္မတကိုယ်စားလှယ်လောင်းတွေအတွက်အမည်တင်သွင်းမဲ့ရွေးချယ်ပွဲမတိုင်မီမဲဆွယ်လှုပ်ရှားနေတဲ့ရူဘီယိုကတော့သူ့အနေနဲ့တိတ်ကိုအားရကျေနပ်မိတယ်လို့ခုလူပြောပါတယ်
။ Tonight is important. It's the first time that any Americans will get to answer.
ဒီကိရိညာဟာအရေးကြီးပါတယ်။အမေရိကန်နိုင်ငံသားတွေဟာဘရက်ကိုဘားမားအပြီးနောက်ဘသူတက်လာမလဲဆိုတဲ့မေးနေကြတဲ့မေးခွန်းရဲ့အဖြစ်ပထမဆုံးထွက်လာမဲ့အရေးလက္ခဏာဖြစ်ပါတယ်။ဒါကြောင့်တိတ်ကိုအရေးကြီးပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာနောက်ဆုံးအမည်စင်းတင်သွင်းမဲ့ပုဂ္ဂိုလ်ဘယ်သူဖြစ်လာမလဲဆိုတော့ဒီညအဖြစ်ထွက်အောင်မှာမဟုတ်ပါဘူး
။ဒီမိုကရက်ပါတီကသမ္မတကိုယ်စားလှယ်လောင်းတွေအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ပုဂ္ဂိုလ်တွေနဲ့ထိတ်ကပြင်းနေကြတဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးဟောင်းဟီလရီကလင်တန်နဲ့ဗမွန်ပြည်နယ်ကထက်လွတ်တော်မှဘာနီဆန်ဒါစ်တို့ကတော့အကြည့်အနေဖြစ်နေပါတယ်။ယုံကြည်ချက်အပြည့်ရှိနေတဲ့ကလင်တန်ကသူ့ရဲ့မဲဆွယ်လှုပ်ရှားမှုအခြေအနေကြောင့်သူဟာပိုပြီးအရေးချင်းပြလာတယ်လို့အခုလိုပြောခဲ့ပါတယ
် The months I've spent here listening to Iowans
has Iowa ပြည်နယ်သားတွေရဲ့အတန်ကိုကျမလာနေချီးပြီးအချိန်ပေးနားထောင်ခဲ့တဲ့အတွက်ကြောင့်ကျမအနေနဲ့ပိုပြီးကိုယ်စားလှယ်ဖြစ်ဖို့အရေးချင်းပြလာတယ်လို့ပိုပြီးအရေးချင်းပြတဲ့သမရတူလေးဖြစ်လာစီပါတယ်လို့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကပြောသွားတာဖြစ်ပါတယ်ဒီနှစ်နိုဝင်ဘာလ10ရက်နေ့ကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့် Republican နဲ့ Democrat Party တွေရဲ့သမ္မတကိုယ်စားလှယ်လောင်းတွေအတွက်အမည်တင်သွင်းနိုင်ဖို့အတွက် Iowa ပြည်နယ်မှာပထမဦးဆုံးမဲပေးကြမှာဖြစ်တဲ့အတွက်ကြောင့်လေ Iowa ပြည်နယ်ကထွက်လာတဲ့အဖြစ်ဟာနိုင်ငံရေးအကဲခတ်တွေအတွက်အထူးအရေးကြီးတာလည်းဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ
လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့နဲ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12123ညလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညတို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့နေ့နေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။
သူတို့ရဲ့ပါတီ policy မူဝါဒကိုသဘောချလို့ဒီမိုကရက်ပါတီကိုမဲပေးမှာပ
ါဒါကတော့တုတ္တဆုံနေ American တခွင်အစီအစဉ်မှာအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်စီးပွားရေးကဏ္ဍကိုလည်းထုံးတွင်ပေးမှာပါအခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးဆန်မိုးဝေကကောက်နှုတ်တင်ပြမှာပါရှင
်ပထမအဆုံးတင်ပြပေးခြင်းတွေကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာမှာဖော်ပြထားတဲ့ဒေါံဆန်းစုကြည်အနေနဲ့စစ်ဘုံချုပ်တွေနဲ့ပူးပေါင်းဖို့လိုလိမ့်မယ်ဆိုပြီးတော့ရေးသားထားတဲ့အတွေ့အမြင်ဆောင်ပါဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာမြန်မာနိုင်ငံရဲ့နိုင်ငံရေးမြင့်ခွင်းကိုပြောင်းလဲပစ်မယ်ဆိုရင်တပ်မတော်သားတွေကိုစစ်တမ်းလျှောက်ကိုပြန်သွောင်းအောင်လုပ်ဖို့တော့လိုလိမ့်မယ်ဆိုပြီးတော့ဆောင်ပါကိုအစချီရေးသားထားပါလေ။မနေ့ကအသစ်ဖွင့်လှစ်လိုက်တဲ့မြန်မာနိုင်ငံလွှတ်တော်မှာတက်ရောက်လာကြတဲ့လွှတ်တော်အမတ်တွေဟာနိုင်ငံသားတွေနဲ့နိုင်ငံတကာကနေချီးကျူးကြိုဆိုတာကိုခံယူတိုက်တယ်လို့နောင်လာမဲ့9နှစ်တာကာလအတွင်းဥပဒေပြစ်မှုနဲ့အုတ်ချိုကြီးအာနာစတဲ့ကဏ္ဍတွေနဲ့ပတ်သက်ပြီးတော့ချိန်ဆတွေးတောဆင်ခြင်ထောက်ပြနိုင်မှုအတွက်အမတ်တွေအနေနဲ့တာဝန်ရှိပါတယ်လို့ရေးသားထားပါတယ်။ဒါဟာလက်ရှိကျင့်သုံးဆဲအခြေခံဥပဒေအရဒုတိယကျင့်ကျင့်ပတဲ့လွှတ်တော်လည်းဖြစ်ပါတယ်။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လွှတ်တော်နေရာတွေအနေနဲ့80ရာခိုင်နှုန်းကိုအပြည့်အဝအနိုင်ရရှိထားဖို့လိုနေပါသေးတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာစစ်တပ်နဲ့နီးစပ်ဆက်ဆက်တဲ့နိုင်ငံရေးပါတီမဟုတ်ပါပဲ။ဆဲဆူးနေနဲ့ချီးပြီးတော့အတိုက်ခံဖြစ်နေနေနေကြရတဲ့ပါတီဖြစ်တယ်လို့ထောက်ပြထားပါတယ်။ NLD ပါတီအနေနဲ့တည်ဝင်နိုင်ငံခေါင်းဆောင်တမရတအုပ်ကိုတင်မြှောက်ပြီးတော့အစိုးရဖွင့်နိုင်မှာပါ။ NLD ပါတီဟာအုပ်ချုပ်ရေးနဲ့ဥပဒေပြုရေးဌာနတွေမှာစိုးမိုးထားနိုင်မှာကတော့တေချာပါတယ်လို့ရေးသားထားပါတယ်။ဆဲဆူးနေ3စုလောက်ကောင်းကောင်းတက်မတော်နဲ့ထိတွေ့ဆက်ဆံလာတဲ့ဒေါ်အောင်ဆန်းစုကြည်ဟာတက်မတော်အကြောင်းကိုပိုသိထားသူဖြစ်ပါတယ်လို့ရေးသားထားပါတယ်။တက်မတော်ကလည်း1960ခုနှစ်တည်းကနေသူတို့ရဲ့အရသာဦးသိန်းစိန်အစိုးရတက်လာခြင်းအထိကမ္ဘာနိုင်ငံတွေအကောင်းဘက်ကနေရှုမြင်လာအောင်အကွက်ချစီစဉ်ခဲ့တာလည်းဖြစ်တယ်လို့ထောက်ပြထားပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအခင်းကျင်းအစ်စ်ကိုဖော်ဆောင်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့ကြုံတွေ့ရမယ့်စိန်ခေါ်မှုကတော့တက်မတော်ဟာအရသာပြည်သူလူထုတိုင်ဝမ်အတွင်းမှာအဖွဲ့အစည်းတရက်အဖြစ်လယ်လျောညီထွေပါဝင်နိုင်ရေးဆောင်ရွက်ဖို့ဖြစ်တဲ့စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်။ဆက်လက်တင်ပြပေးမှာကတော့ The Guardian သတင်းစာမှာ Sara Paria နဲ့ Oliver Holmes တို့နေပြည်တော်ကနေရေးသားပေးပို့ထားတဲ့ဆောင်းပါးဖြစ်ပါတယ်။ရာနဲ့ချီတဲ့အမျိုးသားဒီမိုကရေစီပါတီအဖွဲ့ချုပ်ပါတီဝင်တွေနဲ့ပါတီခေါင်းဆောင်တွေဟာလွှတ်တော်တွင်းမှာထိုင်နေကြပြီလို့အစချီပြီးတော့ရေးသားထားပါတယ်။ရာစုနှစ်တစ်ပွဲလောက်စစ်တပ်ကထိန်းချုပ်ထားခဲ့ပြီးတဲ့နောက်ဒေါ်အောင်ဆန်းစုကြည်နဲ့သူမရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာလွှတ်တော်နေရာအများစုကိုအသာစီးအနိုင်ရရှိခဲ့ပြီးတဲ့နောက်ဒီမိုကရေစီနှိကြရွေးကောက်တင်မြှောက်ခံအစိုးရတက်ကိုဖွဲ့စည်းတော်မှာဖြစ်တယ်လို့ရေးသားထားပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာစစ်ခေါင်းဆောင်တွေကပယ်ချခဲ့တဲ့1990ခုနှစ်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့ပြီးတဲ့နောက်ဒီအချိန်ကာလကိုရောက်ဖို့အတွက်25နှစ်ကျော်စောင့်စားခဲ့ရတာဖြစ်တယ်လို့လည်းရေးသားထားပါတယ်။အခုလွှတ်တော်တွင်းကယာနဲ့ချီတဲ့ NLD လွှတ်တော်အမတ်အများစုဟာတစ်ချိန်လုံးကစစ်အစိုးရလက်ထက်နိုင်ငံရေးအကျဉ်းသားတွေဖြစ်ခဲ့ရသူတွေဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ပြုပြင်ပြောင်းလဲရေးတွေစပြီးတော့ပြုလုပ်ခဲ့တဲ့တမရဦးသိန်းစင်ကတော့ NLD ကတင်မြှောက်ထားတဲ့တမရတူပေါ်ပေါက်လာတဲ့မတ်လသို့မဟုတ်အပီလာဇန်းလောက်မှာရာထူးကဆင်းပေးမှဖြစ်တယ်လို့ဆိုပါတယ်စစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အမြင့်ဆုံးအာဏာရရှိတဲ့တမရရာထူးမဆက်ခံနိုင်အောင်ကန့်တတ်ထားပါတယ် သူမရဲ့ပါတီကပြက်ပြက်သားသားအနိုင်ရထားတဲ့ပြည်ထောင်စုလွှတ်တော်အမျိုးသားလွှတ်တော်တွေအနေနဲ့သူမစိတ်ကြိုက်တစ္ဆာစောင့်တည်သူတွေကတယောက်ယောက်ကိုတမရရွေးချယ်ပေးမှဖြစ်တယ်လို့យေတာထားပါတယ်စစ်တပ်နဲ့နီးစပ်တဲ့အတိုင်းဝိုင်းအားလုံးကရွေးကောက်ပွဲကနေထွက်ပေါ်လာမဲ့ရက်လက်ကိုလေးစားအတိမတ်ပြုမှဖြစ်တဲ့အကြောင်းပြောကြားထားကြပါတယ်။ဒါပေမဲ့အရေးပါတဲ့ကာကွယ်ရေး၊ပြည်ထောင်ရေး၊နေဆက်ရေးရာအစရှိတဲ့ဝန်ကြီးဌာနတွေကိုတော့စစ်ဗိုလ်ချုပ်တွေကခြံထားမှဖြစ်ပါတယ်။ဘာပဲဖြစ်ဖြစ်မြန်မာနိုင်ငံဆိုင်ရာ EU တပ်မတ်ကြီး Roland Kobia ကတော့မြန်မာနိုင်ငံဟာစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်နေပြီလို့ပြောကြားတဲ့အကြောင်းရေးသားထားပါတယ်။အပြည့်စုံကို The Guardian သတင်းစာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ဥစမ်းမိုးဝေပြပြသွားတာပါရှင်အခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပ
ါဒီနေ့မင်းတင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ခဏ20ကိုဆိုလိုတာတော်ရရှိများအတိပါHIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကပိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိချင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘဘကောညာဘကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါလေ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပြီးမြနောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီတော့နဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
သူကဈေးကြီးလာတဲ့ကားသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်။ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူးပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေရေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်တင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာလည်းထုတ်လွှင့်ပေးနေပါတယ်တနင်္လာနေ့ညနေခင်းတိုင်းမှာသောရရှင်နေကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ကိုစောဝင်းလိုင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က15ဦးပါစီးပွားရေးကော်မတီအဖွဲ့ဟာမကြသေးခင်ရပိုင်းအတွင်းကပဲဂျပန်အစိုးရရဲ့ဖိတ်ကြားချက်အရဂျပန်နိုင်ငံကိုတွားရောက်လည်ပတ်ပြီးလေယာစိုက်ပျိုးရေးကဏ္ဍအပါအဝင်စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုတွားရောက်လေ့လာခဲ့ကြပါတယ်။ NLD ကိုယ်စားလှယ်အဖွဲ့ရဲ့ဂျပန်နိုင်ငံခီးစဉ်ကိစ္စရပ်တွေအပါအဝင် NLD အစိုးရအနေနဲ့ဘလို့စီးပွားရေးပေါ်လစီတွေကိုချမှတ်ကျင့်သုံးသွားမလဲဆိုတာတွေကိုတော့စီးပွားရေးကော်မတီဝင်လည်းဖြင့်ဂျပန်နိုင်ငံကိုတွားရောက်ခဲ့တဲ့ကိုယ်စားလှယ်အဖွဲ့ဝင်တအူးလည်းဖြစ်တဲ့ဦးဆိုးဝင်းကိုဆက်သွယ်မေးမြန်းပြီးကိုစောဝင်းလိုင်ကတင်ပြထားပါတယ်ရှင
်။အနေဒီစီးပွားရေးကိုယ်စားလှယ်အဖွဲ့အနေနဲ့ဟိုဂျပန်နိုင်ငံကိုတွားရတဲ့အဓိကအကြောင်းရင်းလေးကိုအရင်ပြောပြပါလားခင်ဗျ။
အဓိကကခင်ဗျဂျပန်နိုင်ငံအစိုးရရဲ့ဖိကြားချက်အရကျွန်တော်ဒီဘုံဖောင်ရင်းကြီးကနေပြီးတော့ကျွန်တော်တို့ကြားတာပါအဓိကတော့နိုင်ငံအကျိုးစီးပွားဖြစ်စေတဲ့သူတို့ကဖိတ်တာပါကျွန်တော်တို့ကလည်းကျွန်တော်တို့နိုင်ငံမှာကျွန်တော်တိုင်းပြည်ခုပြိုးရေးတဲ့စီးပွားရေးကြီးကြီးကြောင်းလေးကိုလည်းလိုရနေတဲ့ဥစ္စာရတွေကိုလေ့လာဖို့ကျွန်တော်ကလည်းလက်ခံပြီးတော့သွားကြတာ
ပါ။ NLD ပါတီအနေနဲ့ဟိုရွက်ောက်ပွဲမှာအနိုင်ရထားပြီးတဲ့အပြင်စီးပွားရေးကော်မတီလည်းဖွဲ့ပြီးပြီဆိုတော့ဆရာတို့အနေနဲ့ဘလို့က ကဏ္ဍတွေကိုများဦးစားပေး NLD ရဲ့စီးပွားရေးဘာတွေဦးစားပေးလှုပ်ဆောင်မလဲဆရာကျွန်တော်တို့ကြားနေတာတော့လေယာကဏ္ဍတို့ဘာတို့တော့ဆရာတို့ဦးစားပေးလှုပ်ဆောင်မှုဂျပန်မှာလည်းပြောသွားတာကြားပါတယ်မြန်မာပြည်ထဲမှာလည်းပြောနေတာနေကြားပါတယ်ဆိုတော့ဆရာတို့ဘယ်ဥစ္စာတွေဦးစားအဓိကဦးစားပေးလှုပ်ဆောင်ပါမလဲဆရာ
အဓိကတော့ကျွန်တော်တို့မှာအမျိုးအမြင်ရှိတဲ့ဘတ်ဂျက်ရေးချယ်လို့ရောကျွန်တော်တိုင်းပြည်တကယ်စီးပွားရေးတိုးတဲ့ဘုံမျိုးရတဲ့ကဘတ်ဂျက်ရေးဆက်တဲ့အခါမှာပြည်ရဲ့ဘတ်ဂျက်တော့နော်အမျိုးအမြင်ရှိတာရေးချယ်ဖို့နောက်ပြီးတော့ငွေရေးတည်ငြိမ်အောင်ကျွန်တော်တို့ဆောင်ရွက်သွားဖို့နောက်တစ်ခုကကျွန်တော်တို့အဓိကတောင်းတဲ့မှာစီးဆိုင်ဘေးကဏ္ဍအလုံးရေးကြည့်ပါလေအဲဆိုင်ဘေးကဏ္ဍဘုံမျိုးတိုးတဲ့ခုနောက်ပြီးတော့ကျွန်တော်တို့ဟိုနိုင်ငံကြီးနေလို့နေမှုတွေဒီတော့လမ်းဖွင့်ဖို့နောက်တစ်ခုကကျွန်တော်တို့ဟိုအခြေခံဆောက်ရုံတွေပါဗျာအခြေခံဥပဒေတိုးတဲ့ပြီးတော့အခြေခံဆောက်ရုံတွေချောက်ပြီးတော့ဖြစ်လာဖို့အခြေခံဆောက်ရုံကအဓိကကျွေးအိမ်မောင်းနေရာတွေဖြစ်တဲ့ဆရာချစ်တို့လမ်းမဆက်တဲ့ဟိုပို့ဆောင်ရေးလုပ်ငန်းတွေလို့เนาะနောက်ပြီးတော့ကျွန်တော်တို့ကျွန်တော်ဘောင်းအချင်းချင်းပြီးတော့ဆောင်ရွက်သွားဖို့အဲ့ဒါကိုကျွန်တော်တို့မြန်မာနိုင်ငံကျွေးအိမ်တိုးတဲ့ခွေရတဲ့ကူအထောက်အပံ့ဖြစ်တဲ့မောင်းနေရာတွေကိုကျွန်တော်တို့ကျွေးမသွားဖို့ဖြစ်ပါလေအဲ့ဒါလေးကိုဂျပန်နိုင်ငံမှာကျွန်တော်တို့နိုင်ငံနဲ့ဆိုင်ရာကျွေးအိမ်တိုးတဲ့နေရာဆိုတဲ့ခါကျတော့ဒီနေ့ကမှတိုးတဲ့နေရာတွေဟာလေးကိုကျွန်တော်သွားပြီးတော့ဒေတာပါပဲနော်ဒီလိုဖြစ်တဲ့ဂျပန်နိုင်ငံဆိုတာသိကြရရလေးလား
မြန်မာစီးပွားရေး80ရာခိုင်နှုန်းကျော်ကျော်လေယာကဏ္ဍကိုပဲအဓိကထားနေရတော့မဖြစ်တဲ့လုပ်ငန်းကိုင်ခန်းတွေအများစုကလည
်း
အဲ့ဒီမှာလေယာကဏ္ဍမှာပဲရှိနေသေးတယ်ဆိုတော့အလုပ်လုပ်ကြတဲ့သူတွေအများစုပေါ့နော်ဆိုတော့ဆရာတို့လေယာကဏ္ဍကိုပြုပြင်ပြောင်းလဲတဲ့နေရာမှာဘယ်လိုပုံစံနဲ့များချင်းကပ်ဖို့စဉ်းစားပါသလဲဆရာကျွန်တော်တို့စဉ်းစားတာဒီလိုပါလေယာကဏ္ဍလို့ပြောလိုက်ရင်လေယာမြေပိုင်ဆိုင်မှုတို့ဘာလို့ကနောက်ဆက်တွဲပါလာတဲ့ခါကြတော့လေဟုတ
်ပြီခင်ဗျာလေယာကဏ္ဍမှာတော့ကျွန်တော်တို့ကတော့အဓိကတော့ small scale farming ဒီလိုပေါ့နော်ကျွန်တော်စဉ်းစားတဲ့အခါမှာဂျပန်နိုင်ငံကcooperative family အရင်ဟိုတိုးတဲ့ဖွံ့ဖြိုးနေရတယ်။အဲကျွန်တော်ကမှ cooperative family ကိုသွားပြီးတော့လေ့လာတယ်။အခုအစ်ဒီဒီလိုဆိုင်လို့ရင်းနဲ့ပတ်သက်တဲ့နည်းပညာတွေအဲဟိုဆိုင်လို့ရင်းနဲ့ပတ်သက်တဲ့ဖွံ့ဖြိုးတွေတော့ဘယ်လိုလုပ်နေကြလဲဆိုတော့ဖွံ့ဖြိုးတွေကဘယ်လိုလုပ်နေကြလဲဆိုတော့ဖွံ့ဖြိုးတွေကဘယ်လိုလုပ်နေကြလဲဆိုတော့ဒီအားလုံးကျွန်တော်လေ့လာခဲ့တာ
။ဟုတ်ကဲ့ဆရာ
။ဟုတ်ရှိပါတယ်အများကြီးတွေးယူပါပဲ။ကျွန်တော်နိုင်ငံနဲ့တော့ဒီနိုင်ငံတော့တိုက်ရိုက်ကူးယူလို့တော့မရဘူးပေါ့နော်သူကတော့ cooperative farming ကိုခေါ်တယ်ကျွန်တော်ကတော့ small scale farming ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကလုပ်ကိုစဉ်းစားနေပါတယ်
ဟုတ်ကဲ့ဆရာဟိုဆရာတို့လည်းပြောသွားတဲ့ထက်မှပါပါတယ်ကျွန်တော်တို့ကြားလိုက်ပါတယ်ဂျပန်နိုင်ငံဟာကမ္ဘာမှာလေဟိုလေယာစိုက်ပျိုးရေးမှာအဆင့်အမြင့်ဆုံးနိုင်ငံလည်းဖြစ်တယ်အဲဒါကြောင့်မလို့ဂျပန်ရှိကနည်းပညာတွေလည်းရယူလိုတယ်နောက်ပြီးတော့ဂျပန်ပြည်ကိုလည်းဟိုမြန်မာနိုင်ငံကလေယာထွက်ကုန်တွေတင်ပို့ခြင်းနဲ့ပေါ့နော်ဆရာတို့ပြောသွားတာအဲ့တော့လေယာကဏ္ဍတိုးတက်ဖွံ့ဖြိုးဖို့အတွက်စောစောကလို့ဟိုအသေးစားငွေချေးတဲ့လုပ်ငန်းတွေငွေချေးတဲ့လုပ်ငန်းတွေအပြင်ဆရာလေယာမြေပိုင်ဆိုင်တဲ့ကဏ္ဍဟိုနဲ့ပတ်သက်လို့အခုလေသမားတွေကြားထဲမှာတော်တော်လေးရှုပ်ရှုပ်ထွေးထွေးဖြစ်နေတဲ့ကိစ္စတွေရောဆရာ NLD အနေနဲ့ကင်တွယ်ဖို့ရှိပါသလားဟု
တ်ကဲ့လေယာမြေပိုင်ဆိုင်မှုနဲ့ပတ်ကျွန်တော်တို့ကအချိန်ယူပြီးလုပ်ရမယ့်ကိစ္စပါခင်ဗျာချက်ချင်းလုပ်လို့မရဘူးအဲ့ဒါကျွန်တော်တို့ဒီကတော့အဲ့ဒီသာဓုလေးဟိုလေလုံးကကြီးလုပ်တယ်လို့ရှိအောင်ပေါ့နော်ကျွန်တော်တို့ကကျိုးရတော့မှာပေါ့တောက်ချောက်ကအဲ့တော့နောက်ပြီးတော့ဒီအဲ့ဒီခုဒီမှာသူတို့လက်ကမ်းမှီတဲ့ဤပညာတွေနောက်ပြီးတော့ဟိုခြေကြီးစီးတွေအဲ့ဒါတွေဘယ်လိုပြီးနေရတယ်ဘယ်လိုနေရတယ်ဘယ်လိုချူချောင်းနေရတယ်ဘယ်လိုဖြတ်ဝင်နေရတယ်နောက်ပြီးတော့ဒုက္ခသနာနဲ့ပတ်သက်လို့လည်းကျွန်တော်နိုင်ငံမှာဟိုနေရာကဏ္ဍမှာပါလို့အဲ့ဒါဒုက္ခသနာနဲ့ပတ်သက်လို့ဒီလိုနေရာမျိုးတွေကိုဘယ်လိုဆောင်ရွက်နေရတယ်ဆိုတာအားလုံးကျွန်တော်တို့ဧည့်သည်ပညာရှင်များပါ
အရင်တော့ကတော့ကျွန်တော်တို့ပြောကြဆိုကြတာရှိပါတယ်။လဲလုတ်သူလဲပိုင်ခွင့်ရှိရမယ်ဆိုပြီးတော့လေအခုလဲသမားတော်တော်များများဟာအရင်တော့ကလဲပိုင်ခဲ့ကြပေမဲ့သူတို့လဲတွေသိမ်းခံပြီးတော့အခုကိုယ်လုတ်ခဲ့တဲ့လဲမှာပဲအလုတ်သမားဘဝနဲ့စင်းစားဘဝနဲ့ဝင်လုတ်နေကြရတဲ့သူတွေဆိုတာလဲကျွန်တော်တို့အတန်နေကြရပါတယ်။ဆရာအဲ့လိုမျိုးပြဿနာတွေရောဆရာတို့ကြားမိပါသလားဖြေရှင်းဖို့ဘယ်လိုကင်တွယ်ဖြေရှင်းကြပါမလဲအဲ့ဒါတွေရော
လဲသမားပြဿနာတွေပါတယ်လို့လဲပိုင်ခွင့်ပါတယ်တယ်လို့ပါတော့ကျွန်မဆင်းနေပါတယ်ပါတော့အလုံးရှုပ်ထဲနေတဲ့အတွက်ကြောင့်ကျွန်တော်တို့
ကျေးဇူးပြုရတာ2019လောက်အောင်ဖြစ်ပါတယ်။နောက်တစ်ခုကဒီဟိုစီးပွားရေးပညာရှင်တွေပြောကြတာကတော့တိုင်းခုလိုမြန်မာနိုင်ငံလိုဖွံ့ဖြိုးတိုးဟာပြုပြင်ပြောင်းလဲရေးလုပ်နေတဲ့တိုင်းပြည်တစ်ခုမှာစီးပွားရေးအမြန်တိုးတက်အောင်မြို့မို့ဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုတွေအများကြီးလိုတယ်။ဟိုနောက်ပြီးတော့ကုံကြောထုတ်လုပ်နိုင်မှလေယာကဏ္ဍတွေမကောက်ကုံကြောထုတ်လုပ်နိုင်မှတိုင်းပြည်စီးပွားဟာခိုင်ခိုင်မာမာဖွံ့ဖြိုးတိုးတက်မယ်ပေါ့နော်။ဆိုပြီးပြောကြတာရှိပါတယ်။အဲ့ဒီလိုမျိုးရောဆိုတော့ဆရာပြောသွားတဲ့အထက်မှာ infrastructure ပြင်ဖို့တို့ရင်းနှီးမြှုပ်နှံမှုတွေဟိုရောက်လာအောင်လှုပ်ဆောင်ဖို့တို့ဒီအခြေခံအဆောက်အုံတွေဟိုတိုးတက်ဖို့ပြောင်းလှုပ်ဖို့တို့ဆိုတာတွေကိုအဲ့ဒီဟာတွေကအဲ့ဒီဘက်ကိုဒီတိုင်းဟိုပေါ့ကွန်ထရိုးလုပ်မှုဘက်ကိုဥတီတဲ့အစီအစဉ်တွေလို့ကျွန်တော်ယူဆပါတယ်အဲ့တော့ဆရာတို့ဘယ်ဥစ္စာတွေကို priority ထားပါတယ်လဲဆရာဦးစားပေးဆရာပြောတော့တာတွေတော့အများကြီးရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီကဦးစားပေးတာတော့ကျွန်တော်နိုင်ငံမှာဒီကဏ္ဍတိုးတဲ့ကြည့်ရတယ်လာရောက်ကြီးနည်းဆုံးကိုဒီအလုံးနေပါရပါလေဒါမှမဟုတ်လေယာကဏ္ဍကြီးနည်းဆုံးကိုမှာဒီလိုတဲ့ဒီအရေးရှိတဲ့ဒီလိုတဲ့ဟိုအခွင့်အာဏာနဲ့ဒီလိုနဲ့ဇိုးခွင့်ပေးပြီးတော့လေယာကဏ္ဍကလာပြီးတော့ကြီးနည်းဆုံးနိုင်ငံကိုကျွန်တော်တို့ဖိတ်ခေါ်ဝင်သွား
ဟုတ်ကဲ့
တော့ဒီကကျွန်တော်တို့ဟိုဒီလိုသူတို့ကဒီလမ်းမစပေးရအောင်ကြောင်းနေကြတော်ရယ်ဒီဝင်နေကြအောင်တိုင်းနေလမ်းနေကြတယ်ဟာဟိုကဲ့ဒီလမ်းနေတော့ဒီကြအောင်ဖောက်ထားတာလေအဲကျွန်တော်နိုင်ငံမှာလည်းအဲ့လိုပဲလမ်းမစပေးလို့ကောင်းမလို့ဒီနေ့တော့ရောကျက်ပြီးရရှိရတယ်တော့เนาะအဲ့ဒါတော့ကျွန်တော်ဟိုကျွန်တော်နိုင်ငံမှာအကျိုးရှိမဲ့ဤနေပေါ့အဲ့ဒီရိုးရှင်းတဲ့ဒီရန်နေတဲ့တတိယဒီရရှိဟာနိရန်တော်ရဲ့ရှိရဟုတ်အဲ့ဒီကကျွန်တော်နိုင်ငံတဲ့တော်တော်နိရန်ကိုယူလို့ပါဦးစဉ်းစားနေရပါ
ရှင်းတဲ့ပတ်မှာတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရကအခြေခံလှုပ်ဆောင်သွားမဲ့စီးပွားရေးမှန်တိုင်း6ခုအကြောင်းအပါအဝင်စီးပွားရေးကော်မတီဝင်ဦးစိုးဝင်းနဲ့ဆွေးနွေးထားတဲ့အပိုင်းနှစ်ကိုဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာ
ဆက်လက်ပြီးနားဆင်ရမယ့်တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲတွေမှာမဲပေးမဲ့အာရှနယ်ပွားအမေရိကန်တွေရဲ့အနေအထားနဲ့ပတ်သက်လို့ကော်လိုရာဒိုပြည်နယ်ကကိုဝင်းနိုင်ကိုကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ကိုဝင်းနိုင်ဒီနေ့နိုဝင်ဘာမှာဒီအမေရိကန်ပြည်အောင်စုမှာသမ္မတရွေးကောက်ပွဲကျင်းပမှာပေါ့လေဆိုတော့ဒီအာရှຫນွေဘွားအမေရိကန်တယောက်အနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာဘယ်ပါတီကိုမဲပေးမယ်လို့စဉ်းစားထားတာရှိပါကြီးလဲခင်ဗ
ျဟုတ်ကျွန်တော်ကတော့ဟိုဒီမိုကရက်ပါတီကကိုယ်စားလှယ်လောင်းကိုပဲမဲပေးဖို့အစီအစဉ်ရှိတယ်ဟိုအဓိကတော့ဟိုဟီလာရီကလင်တန်နဲ့ဘာနီဆန်ဒါနှစ်ယောက်ကတည်းကတယောက်ယောက်ကဟိုဒီမိုကရက်ပါတီသမ္မတလောင်းချစ်လာဖို့ရှိတယ်ဆိုတော့သူတို့နှစ်ယောက်တည်းကတယောက်ယောက်ကိုပဲသမ္မတလောင်းချစ်ကျွန်တော်မဲပေးပါမယ
်ဟုတ်ကဲ့ဒီအခုလိုပေါ့လေဒီဒီမိုကရက်တစ်ပါတီကကိုယ်စားလှယ်လောင်းကိုဘာကြောင့်မဲပေးဖို့ဆုံးဖြတ်တာလဲ
ဒီနှစ်မှာတော့ဟိုပါတီမူဝါဒကိုအခြေခံပြီးတော့ကြည့်တယ်ကျွန်တော်2012တောင်ကတော့အိုဘားမားဟိုမဲပေးခဲ့တယ်ဒါကတော့သူ့ကြောင့်လူပုဂ္ဂိုလ်ကိုပို့ပြီးတော့သူ့ personality ကိုပို့သဘောကျပြီးပေးတယ်ဒီနှစ်ကျတော့ဒီမိုကရက်ပါတီကတောင်းနေတဲ့ဒီလူမှုဖွံ့ဖြိုးရေးစနစ်တို့ကိုဆိုလို့ရှိရင်ဒီဘာနီဆန်ဒါဆိုလို့ရှိရင်အစိုးရကောလိပ်ရှင်အားလုံးကဟိုကျူရှင်လာက free နဲ့ကျောင်းတက်ခွင့်ရမယ်။ဆိုကျမရဲ့အမခံအနေနဲ့ပတ်သက်လို့ရှိရင်ဟိုစီးရင်သားတွေတလုံးအစားရဲ့အတွက်ကျမရဲ့အမခံကိုဟိုဈေးပေါ်ပေါ်နဲ့ဝယ်လို့ရနိုင်တဲ့အစီအစဉ်မျိုးတွေရှိမယ်။ဒီဒီမူဝါဒတွေနောက်တစ်ခုအမျိုးသမီးတွေကိုဝန်ဆောင်ပြီးတော့အလောက်ကနားတဲ့အချိန်မျိုးမှာဒီဒီလှုပ်ရှင်ကနေပတ်စံပေးရမယ်ဆိုတဲ့မူဝါဒမျိုးတွေဆိုတော့အဲဒီလိုမျိုးသူတို့ရဲ့ပါတီ policy မူဝါဒကိုသဘောကျလို့ဒီမိုကရက်ပါတီကိုမဲပေးမှာပါ
ကိုယ်နိုင်ငံကပြောသွားတဲ့အထက်ထဲမှာအခုဒီလက်ရှိသမ္မတ Barack Obama ကိုပေါ့နော်ဒါဟိုရုံကမဲပေးခဲ့တယ်ဆိုတော့အဲ့ဒီအချိန်တွေဒုံးကဆိုရင်လည်းပဲဒီမိုကရက်ပါတီကသမ္မတလောင်းကိုမဲပေးဖို့လူနည်းစုဝင်တွေလူငယ်တွေတော်တော်များများလည်းထွက်ပြီးတော့မဲပေးခဲ့ကြပါတယ်ဟိုဘာကြောင့်လဲခင်ဗ
ျဆိုတော့အဲ့ဒီသမ္မတရွေးကောက်ပွဲတစ်ခုတည်းတွင်မဟုတ်ဘူးဆိုတော့ပြီးခဲ့တဲ့2012သမ္မတ Obama ရွေးကောက်ပွဲမှာတော့အာရှအမေရိကန် Pacific ဂျွန်သားအားလုံးပေါင်း8300ခန့်လုံးတော့မဲပေးကြတယ်ဆိုတော့အမေရိကန်မှာအခြေခံနေထိုင်တဲ့ဒီအာရှအမေရိကန်ပစိဖိတ်ကျွန်းသား18သန်းလောက်ရှိတယ်အမေရိကန်လူဦးရေ 9.8 ခန့်လုံးတော့ကိုရှိလာတယ်ရှိလာတယ်ဒီထိုနီး၎င်းပဲဒီဒီအထက်လွတ်တော်တို့အောက်လွတ်တော်တို့ပြည်내အုပ်ချုပ်ရေးမှုတို့ဒီရာထူးတွေမှာလည်းအပြောင်းလဲတွေရှိလာတယ်2008တုန်းကဆိုလို့ရှိရင်လွတ်တော်မှာအာရှအမေရိကန်သား8ယောက်ပဲရှိတယ်2010မှာကျတော့10ယောက်ဖြစ်လာတယ်ဆို2010မှာအယောက်30အထိဝင်ပြန်လာတာမျိုးတွေရှိလာတယ်ဆိုတော့အဲ့ဒီလိုမျိုးဒီနိုင်ငံရေးထဲမှာစိတ်ဝင်စားလာတာပါလဲဆိုတော့ရှင်ဒီအိုဘားမားပထမဦးဆုံးစပြီးရွေးကောက်ပွဲဝင်တဲ့အချိန်မှာဒီသူလူငယ်တွေကိုကျောင်းသားတွေကိုအဓိကထားပြီးစီးရုံးတဲ့ကိစ္စရယ်နောက်တစ်ခုကဒီအာရှအမေရိကန်အိုဘားမားသမ္မတဖြစ်လာတဲ့အခါကျရင်အာရှငွေဘွားတယောက်လည်းသမ္မတမဖြစ်လာဘူးလို့မပြောနိုင်တော့ဘူးဆိုတော့အားလုံးအတွက်အမေရိကန်အိမ်မက်ခုနကအမေရိကန်သမ္မတဖြစ်နိုင်ဖို့အတွက်အာရှအမေရိကန်ငွေဘွားတွေလည်းဒီကောက်ပွဲကိုဝင်လာဘူးလို့ပြောလို့မရဘူးဒီနေ့လည်း Republican ဘက်မှာဆိုလို့ရှိရင်ဒီ Louisiana အချို့ရင်းမှ Bobby Jindal ဆိုရင် Indian ຫນွယ်ဘွား American ဆိုတော့သူလည်းအာရှຫນွယ်ဘွားတယောက်ဒီ သမ္မတလောင်းရွေးကောက်ပေါ်မှာဝင်ပြီးတော့ပထမပိုင်းမှာစာရမှာဝင်ကြတယ်နောက်ပိုင်းမှာသူပြန်ပြီးနောက်ဆုတ်သွားတယ်ဆိုတော့ဒါကပြောမှဆိုရင်ဟိုထွန်းတစ်ခုလိုမျိုးနဲ့ဒီသူတစ်ပြည့်ပေါ်အာရှအမေရိကန်ကမှလူငယ်တွေကပို့ပြီးတော့နိုင်ငံရေးထဲမှာတက်တက်ကြွကြွရှိတာတယ်
ဆိုတော့နိုင်ငံမှာအပြောင်းလဲဖြစ်အောင်ပေါ့အခုလိုလူနည်းစုဝင်အာဖရိကန်အမေရိကန်တွေပွားဒီဘရိတ်အိုဘားမားကိုဟိုမဲ့ပေးခဲ့တယ်ဆိုတော့ဒီသမ္မတအိုဘားမားကဒီသမ္မတဖြစ်လာပြီးနောက်ပိုင်းမှာရောနိုင်ငံမှာဘာတွေထူးထူးခြားခြားဟိုပြောင်းလဲလာခဲ့လဲခင်ဗ
ျလူတွေအားလုံးရဲ့တွေးပုံခေါ်ပုံအမေရိကန်နိုင်ငံသားရဲ့အားလုံးတွေးပုံခေါ်ပုံကအသားရောင်ပေါ်မူတည်ပြီးသူတို့ခေါင်းဆောင်မရွေးချယ်ဘူးဆိုတော့ရလက်ကိုသူကခုနကတတန်းတစ်ချိန်လုံးကိုနိုင်လိုက်တဲ့အတွက်ဒါကိုတက်တည်ပြနိုင်ခဲ့တယ်ဒုတိယချက်ကတော့ဒီသမ္မတဥပမာကဒီမှာသူသမ္မတရာထူးမယူတဲ့မယူခင်အချိန်မှာအမေရိကန်ကတကယ်ကိုအကြီးမားဆုံးကမ္ဘာစီးပွားရေးကပ်ပြတ်ထဲမှာရောက်နေတယ်ဆိုတော့အခုဆိုလို့ရှိရင်အများကြီးပြန်ပြီးတော့ကောင်းလာတယ်နောက်ပြီးလို့ရှိရင်ဒီအလုံးသက်မဲ့နှုံးတွေကျလာတယ်နောက်တစ်ခုကသူလက်ထက်မှာအဓိကလုပ်ခဲ့တဲ့ဟာကဟိုကျန်းမာရေးအာမခံချက် health insurance မရှိတဲ့လူတွေအတွက်ဥပမာကဲလို့ခေါ်တဲ့ဒီကျမ်းမာရေးအာမခံစနစ်တစ်ခုကိုသူထူထောင်နိုင်တယ်ခဲ့တယ်အဲ့တော့ကြောင့်ခုနကသူစင်းရသားတွေကဟိုဈေးနှုန်းချွတ်ချွတ်တတာနဲ့အစိုးရကနေပြီးကျမ်းမာရေးကျမ်းမာရေးအာမခံချက်ကိုဝယ်လာနိုင်တယ်အရင်တော့လိုမျိုးကုမ္ပဏီတွေကြီးဆိုးထားပြီးချေလက်ထားတဲ့စနစ်ကနေပြီးတော့ပိုပြီးပြိုင်ပတ်များလာတဲ့ခါကျတော့ကျမ်းမာရေးအာမခံစရိတ်တွေကျလာတယ်ဒါတွေကတော့ခုနကဥပမာလက်ထက်မှာသူလုပ်ခဲ့တဲ့ဟာတွေပေါ့
အထူးသဖြင့်အာရှအမေရိကန်တွေအပေါ်ရင်ပေါ့နော်လူနည်းစုဝင်တွေကအခုနောက်ပိုင်းဒီအမေရိကန်နိုင်ငံကြီးမှာဒီလိုမျိုးမဲပေးတဲ့ကိစ္စတွေမှာတက်တက်ကြွကြွပါဝင်လာတယ်ဆိုပေမဲ့ဟိုဒီထက်မကပိုးပြီးတော့ပူပေါင်းပါဝင်ဖို့လူတွေဆိုပြီးတော့လည်းပြောကြတာမျိုးတွေရှိပါတယ်ဟိုနောက်ထပ်ဒီအားလုံးပေါ့လေပူပေါင်းပါဝင်လာဖို့ဟိုဘလို့အခက်ခဲအတားအဆီးတွေကိုဖြည့်ရှင်းပေးဖို့လိုမယ်လို့ထင်တယ်ခင်ဗ
ျဘောအဓိကတချို့အခက်ခဲကတော့ဟိုပထမဦးဆုံးရောက်လာတဲ့ရွှေပြောင်းချေချာမျိုးဆက်ကြာအခုချိန်ဒီဟိုအမေရိကန်နိုင်ငံမှာ10နှစ်15နှစ်နေတာနေသွားတာအမေရိကန်နိုင်ငံသားအဖြစ်မရှိသေးဘူးမဖြစ်သေးဘူးဆိုတော့18သန်းဒီနိုင်ငံမှာရှိတယ်ဆိုပေမဲ့18သန်းတော့အမေရိကန်နိုင်ငံသားမဟုတ်ဘူးများသောအားဖြင့်ကသူတို့ green card လို့ခေါ်တဲ့ဒီဟို permanent resident ဒီနေရာနေထိုင်ခွင့်ကပ်ပြားကိုပဲခြံထားရသူတွေဆိုကြပါဆိုကျွန်တော်တို့ပုံမှန်ကြည့်တော့တောင်းနဲ့ချီတယ်လို့ဒီမှာရှိတယ်အမေရိကန်နိုင်ငံမှာရှိတယ်လို့ပြောပေမဲ့ဘာသာစကားခက်ခဲကြောင့်အမေရိကန်နိုင်ငံသားအဖြစ်ဖြေရမယ့်စာမူးဝါမှာမအောင်လို့ခုချိန်နိုင်ငံသားမဖြစ်ဖြစ်ဖြစ်သေးတဲ့လူတွေရှိနေသေးတယ်ဒီမှာနေတာ10နှစ်လောက်ရှိသွားပြီဒီဘာသာစကားအခက်ခဲကြောင့်မဖြစ်တာဆိုတော့ပထမဦးဆုံးအချက်ကတော့ဒီနောက်လာတဲ့ဒုတိယမျိုးဆက်ပေါ့ဒုတိယမျိုးဆက်ကျတော့ဒီ college တွေတက်လာတယ် tech တွေတက်လာတယ်ဟိုအမေရိကန်မှာ high school တွေအောင်လာကြတယ်ဒီလူတွေကြတော့တက်တက်တက်ကျပို့ရှိတယ်
ဟုတ်ကဲ့နောက်ဆုံးမိကုန်ပါခင်ဗျာဒီစည်ရင်ကိန်းကိန်းတန်းနေတဲ့တွက်ချက်မှုအရာ2040လောက်မှာပေါ့နော်ဒီအမေရိကန်10ယောက်မှာတယောက်ဟာအာရှအမေရိကန်ကြီးဖြစ်လာလိမ့်မယ်လို့ဆိုပါတယ်ဒါပေမဲ့လည်းပဲဒီသက်ဆိုင်ရာကိုယ်စားလှယ်တွေကဒီအချက်ကိုသတိမပြုမိကြဘူးလို့လည်းဆိုရလေဟိုဘာကြောင့်လို့ထင်လဲခင်ဗျာ
ဟိုအာရှသားတွေကခုနပြောသလိုပျံ့ကျဲနေတဲ့နေရာရှိတယ်ဥပမာနယူးမက္ကဆီကိုမှာဆိုရင်မက္ကဆီကန်တွေအများကြီးပဲရှိတယ်တက္ကဆတ်မှာဆိုရင်မက္ကဆီကန်တွေအများကြီးရှိတယ်ဆိုဒေသန္တရအလိုက်ကိုဆိုတော့ကျွန်တော်တို့အာရှသားတွေဘယ်မှာအများစုခြေချတယ်ကြည့်လို့ရှိရင်ကယ်လီဖိုးနီးယားမှာအများစုအခြေချကြတယ်ဆိုတော့ဖလော်ရီဒါဘက်မှာအများစုခြေချကြတယ်အများဆုံးကဆိုရင်ဟာဝိုင်ကျွန်းမှာဆိုတော့ဟာဝိုင်ကျွန်းမှာရှိတဲ့အထက်အလွတ်တော်မတ်တွေအောက်လွတ်တော်မတ်တွေထဲမှာအာရှသားတွေကြည့်တယ်ဆိုတော့ဟိုသူ့အာနဲ့သူရှိတယ်ဒါပေမဲ့ခုနပြောသူပေါ့ဒေတာအလိုက်ပြန့်နှံ့နေတဲ့အင်အားစုတွေကလည်းအများကြီးရှိတယ်ကျွန်တော်တို့ဆိုရင်ကော်လိုရာဒိုဒန်ပါမှာလည်းဟိုအာရှသားတွေဗီယက်နမ်ကိုရီးယားဗမာပြည်သားတွေနီပေါ်တွေရှိတာပဲဒါပေမဲ့ကျွန်တော်တို့ကပြန့်ကျဲမှုကတော်တော်များတယ်ဒါပေမဲ့ခုနကကယ်လီဖိုးနီးယားလိုနေရာမျိုးမှာလည်းအာရှသားအထက်လွှတ်တော်မတ်တွေအောက်လွှတ်တော်မတ်တွေရွေးကန်ရတာပဲအဲ့ဒေတာတွေမှာတော့တို့တာဂက်တို့ရည်ရွယ်ပြီးတော့ထားတဲ့ဟာရှိတယ်ဒါပေမဲ့အခုလိုမျိုးပေါ့ဟိုဒီနိုင်ငံလူကြီးကိုကြီးကြီးမားမားရှိတာဆိုလို့ရှိရင်ခုနကကျွန်တော်ပြောတဲ့ပြည်နယ်တွေတော့ပဲရှိတယ်။ကျန်တဲ့နေရာတွေမှာတော့အစုလိုက်အစုလိုက်ပြန့်ကျဲနေတာပေါ့
။အခုထုတ်လွှင့်နေတဲ့အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။ဇီကာဗိုင်းရပ်စ်ဟာချင်းကပ်စင်ကူးစက်ပါတယ်။လူတွေဟာဒီဗိုင်းရပ်စ်ကြောင့်ဇီကာအဖျားလို့ခေါ်တဲ့နာမကျန်းမှုအနှဲငယ်ဖြစ်ပါတယ်။အပျော့စားသွေးလွန်တုပ်ကွေးမျိုးဖြစ်ပါတယ်။အနားယူခြင်းနဲ့ကုသနိုင်ပြီးဒီရောဂါကိုထိုးဆေးတောက်ဆေးနဲ့မတားနိုင်ပါဘူး။ အများဆုံးတွေ့ရတဲ့လက္ခဏာကတော့ခုဘူးတက်လာမယ်ရရမယ်အဆင်းမြင့်တွေကြိုက်ခဲမယ်မျက်မေးရောက်မယ်မျက်လုံးတွေနီးရလာမယ်ဒီလက္ခဏာတွေဟာတပတ်လောက်အထိရှိနေတတ်ပါတယ်စိတ်ယုံတရားလောက်အောင်ပြင်းထန်တဲ့လက္ခဏာကတော့မတွေ့ရသလောက်ပါပဲ2015မတိုင်ခင်ကတော့ Zika virus ဟာအာဖရိကအစစ်တောင်အာရှနဲ့ပစိဖိတ်သမုဒ္ဒရာကျွန်းတွေမှာတွေ့ခဲ့ရပါတယ်မေလ2015ခုနှစ်မှာတော့ PAHO လို့ခေါ်တဲ့အမေရိကတိုင်းနိုင်ငံများကျန်းမာရေးအဖွဲ့က Zika virus ဟာဘရာဇီးလ်နိုင်ငံမှာကူးစက်ဖြစ်ပွားနေတယ်လို့ပထမဆုံးအကြိမ်အတည်ပြုတက်လှမ်းလိုက်ပါတယ်ဒီ virus ကြောင့်မိခင်လောင်းတွေဟာကလေးငယ်တွေမွေးဖွားလာတဲ့အခါအင်မတန်ပြင်းထန်တဲ့ချိုးယွင်းချက်တွေနဲ့မွေးဖွားလာတတ်ပါတယ်လောလောဆယ်မှာတခြားနိုင်ငံများစွာမှာလည်းဇီကာရောဂါဖြစ်ပွားနေတယ်လို့ကြားလာရပါတယ်။ဒီပြန့်နှံ့မှုဟာဘယ်လောက်ထိများပြားလာနိုင်တယ်လဲဆိုတာမသိနိုင်သေးပါဘူး။ဘယ်အထိဖြစ်သွားနိုင်တယ်ဆိုတာလည်းခံမှန်းရခက်ပါတယ်။ဒီရောဂါဖြစ်ပွားမှုကိုကာကွယ်ဖို့ထူးဆေးမရှိသေးပါဘူး။ချင်းကိုက်မခံရအောင်နေရပါလိမ့်မယ်။နှေးကင်းဘက်ကိုက်တဲ့ချင်းကြောင့်ဇီကာဗိုင်းရပ်စ်ကူးစက်လာတာပါ။ဇီကာဗိုင်းရပ်စ်တွေ့ရတဲ့နိုင်ငံတွေကိုခရီးသွားမယ်ဆိုရင်လိုက်နာရမယ့်အချက်တွေကတော့အောက်ပါအတိုင်းဖြစ်ပါတယ်။ချင်းနှင်းစေး repellent သုံးပါချင်းမကရအောင်စီရင်ထားတဲ့အဝတ်အစားကိုဝတ်ဆင်ပါရာသီဥတုနဲ့ကိုက်ညီမယ်ဆိုရင်အင်ဂျီလက်ရှိဘောင်းမီရှိအဝတ်ဆစ်ရှိဝတ်ပါချင်းလုံးပြတင်းတွေရှိတဲ့အခန်းထဲမှာနေပါအေးကန်းထဲမှာနေပါဒါတွေမရှိဘူးဆိုရင်တော့ချင်းအောင်နဲ့အိပ်ပါအိပ်ကန်းဒါမှမဟုတ်ဟိုတယ်ကန်းထဲမှာရေခွက်တွေပန်းအိုးတွေရေပုံးတွေမှာလောင်နေတဲ့ရေတွေကိုသွန်ပစ်ပါကိုမာဇီကာဗိုင်းရပ်စ်ရှိနေတဲ့ဆိုရင်သူများကိုမကူးစက်ပါစေနဲ့ကူးစက်ခံရပြီးပထမအပတ်တွင်သွေးထဲမှာဇီကာဗိုင်းရပ်စ်ကိုတွေ့ရပါတယ်အဲ့ဒီခါမှာချင်းကကိုယ်ကိုလာကိုက်ပြီးတခြားတစ်ယောက်ကိုကိုက်မယ်ဆိုရင်အဲ့ဒီလူမှာကူးစက်သွားနိုင်ပါတယ်ဒါကြောင့်သူများကိုမကူးစက်ရအောင်နေမကောင်းဖြစ်နေတဲ့ပထမအပတ်တွင်ချင်းမကိုက်အောင်နေဖို့လိုအပ်ပါတယ်ဇီကာဗိုင်းရပ်စ်ဟာလိင်ဆက်ဆံမှုကတစ်ဆင့်ကူးစက်တယ်ဆိုတဲ့အစီရင်ခံစာတစ်ခုလည်းရှိပြီးတော့သွေးလူတန်းရာကကူးစက်တယ်ဆိုတဲ့အစီရင်ခံစာတစ်ခုလည်းတွေ့ရပါတယ်ကျူတင်ကာကွယ်ခြင်းဟာဇီကာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့နာမကျန်းမှုဟန့်တားရေတို့အတွက်အကောင်းဆုံးနည်းလမ်းပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်နေပါတယ်။အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုကြီးညာဖို့ချိန်ရောက်ပါပြီ။ကိုဇော်ဝင်းလိုင်ကပြောပြမှာပါ
။မြန်မာနိုင်ငံရဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်ညီလာခံကိုတနင်္လာနေ့ကစတင်လိုက်တာမှာရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကကတိတစ္ဆာပြုပြီးတဲ့နောက်လွှတ်တော်တဘာပတိလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတို့ကိုအသီးသီးရွေးကောက်တင်မြှောက်ခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဖို့အလို့မှုဆောင်လည်းဖြစ်တာဝန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးဝင်းမြင့်ကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ကြပါတယ်။ပြည်သူ့လွှတ်တော်ဒုတိယဥက္ကဋ္ဌကိုတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဦးတည်ခွန်မြောက်ကိုရွေးချယ်ခဲ့ကြပါတယ်။မနေ့ကစတင်ခဲ့တဲ့မြမတမိုင်းဝင်နေ့ကိုအမေရိကန်ပြည်ထောင်စုကုလသမဂ္ဂနဲ့ဥရောပသမဂ္ဂတို့ကလည်းချီးကျူးခွန်ပြုကြိုဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလအတွင်းကျင်းပမယ့်သမ္မတရွေးကောက်ပွဲမှာ Republican Party နဲ့ Democratic Party တွေကိုကိုယ်စားပြုကြမယ်ကိုယ်စားလှယ်လောင်းနေရဲ့ပါတီတွင်းရွေးချယ်ပွဲတွေအတွက်လျှော့ဆိုင်ပြိုးရေးကိုအခြေခံတဲ့ Iowa ပြည်နယ်သားတွေဟာဒေသဆန်တော်ချင်းတင်းလာနေကမဲပေးနေကြတာမှာမဲယုံတွေဟာမကြခင်မိနစ်ပိုင်းအတွင်းမှာပိတ်တော်မှာဖြစ်ပါတယ် Republican Party အတွက်လူထုစစ်တမ်းတွေမှာရှေ့ကပြေးနေတဲ့ပြည်နယ်သထေးကြီး Donald Trump နဲ့ Texas ပြည်နယ်ကအထက်လွှတ်တော်အမတ် Ted Cruz တို့နှစ်ဦးအပြင်တခြားကိုယ်စားလှယ်တွေဟာလည်းမဲဆွယ်စီယုံခဲ့ကြပါတယ်Democratic Party ကိုကိုစားပြုရှင်းရှင်းပြန်ပြန်ကြဖို့ကြိုးစားနေကြတဲ့ကိုစရယ်လောင်းနေတဲ့ကထိတ်မှပြေးနေတဲ့နိုင်ငံသားရေးဝန်ကြီးကောင်ဟီလာရီကလင်တန်နဲ့ဗမာပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့အုပ်ဟာလည်းလူထုရဲ့ထောက်ခံမှုဒန်းတူနီးပါးရရှိနေတယ်လို့ဆိုပါတယ်။ Zika virus ပိုးဟာကမ္ဘာလုံးဆိုင်ရာလူထုကျန်းမာရေးအရေးပေါ်အခြေအနေဖြစ်နေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကတင်းနှလာနေမှာကြေညာလိုက်ပါတယ်။ Zika ဟာနိုင်ငံတကာမှာရှိတဲ့အများပြည်သူတွေရဲ့ကျန်းမာရေးကိုဆုတ်ယမှုဖြစ်စေတဲ့ virus ပိုးဖြစ်တယ်လို့ Geneva မှာသုတေသီတွေကျန်းမာရေးဆိုင်ရာအရာရှိတွေနဲ့ပြုလုပ်တဲ့အထူးစည်းအဝေးအပြည့်မှာ WHO ကအဲ့ဒီလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ
်။ကိုဆောင်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြပြသွားတာပါ။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ဦးဆန်မိုးဝေဖြစ်ပါတယ်။ Engineer ကတော့ Aiden ဦးတကူပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သရရှိအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.